Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်တာရှင်များရှင်၂၀၁၉ခုနှစ်မေလ၁၂ရက်တောက်ကြနေညပိုင်း VOA စီစဉ်တွေကိုမေကင်ပြည်အောင်စုမျိုးတော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00နာရီစင်တိုင်းအထိဆိုင်းလိုမီတာ24 25 32နဲ့51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျွန်တော်ဤတန်စမှာဒီညတွေ့စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
။မင်္ဂလာပါရှင်ကျွန်မခင်ပြထွေးပါ။ရာဟုကနေဖယ်ရှားခင်ရတဲ့ပြည်သူ့စုံစမ်းစစ်ဆေးရေးဘူရို FBI ညွှန်ကြားရေးမှူး James Comey နဲ့သမ္မတထရမ့်ဒီနေ့အစောပိုင်းတုန်းကနှစ်ကိုကြားတွေ့ဆုံစကားပြောခဲ့တာနဲ့ပတ်သက်ပြီးတော့လူဝတ်မှတ်တမ်းတွေရှိခဲ့တယ်ဆိုတဲ့ပုံစံမျိုးသမ္မတကပြောဆိုလိုက်ပါတယ်။အမေရိကန်ပြည်အောင်စုနဲ့တရုတ်နိုင်ငံအကြားဒီဗန်လုပ်ငန်းတွေကစလို့အမေသားတင်ဖို့ရောင်းချမှုအထိပါတဲ့ကုန်သွယ်ရေးသဘောတူစာချုပ်တရက်ကိုလက်မှတ်ရေးချိုးခဲ့ကြပါတယ်။တခါပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းမှာတော့အစ္စလာမစ်ပါတီတစ်ခုကအဖွဲ့ဝင်တွေလိုက်ပါလာတဲ့ယဉ်တန်းအသေးခံဗိုလ်ခွဲတိုက်ခိုက်သူရဲ့လက်ချက်ကြောင့်တိုက်ခိုက်ခံရပြီးတော့လူ25ယောက်ထက်မနည်းသေဆုံးသွားပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့အတူပြပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းနည်းပြီးမှသောတာရှင်ရဲ့နားဆင်ကြရမှာကကိုဖီယာနဲ့ဥဆောင်တဲ့ရခိုင်ကြံပေးကော်မရှင်အဖွဲ့ဝင်တွေဟာဒီကနေ့မှ NLG ပါတီထိပ်ပိုင်းခေါင်းဆောင်တချို့ပါဝင်မြန်မာနိုင်ငံဆိုင်ရာအိန္ဒိယသံမတ်တူနဲ့လည်းတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။
ကြက်ကြက်ကော်မရှင်အစီခံစားပေါ်မှာဒီအချက်တွေကကောင်းနေပြီချက်တွေကဖတ်ပြီးတော့ထည့်ဖို့လိုသေးတယ်
ဒီကိစ္စမှာတွင်မှာထုတ်ပြန်ခဲ့တဲ့ကော်မရှင်ရဲ့ကြားဖြတ်စည်းရင်းကစားနဲ့ပတ်သက်လို့အဓိကထားဆွေးနွေးခဲ့တယ်လို့ကော်မရှင်အဖွဲ့ဝင်ဒေါ်စောခင်တင်ကခုလိုပြောသားတာကိုမကြခင်မှာပြည်စုံနာဆင်ကြားမှာပါ။ဒါပြင်တရုတ်နယ်စပ်ခြေဆိုင်တိုင်းရင်းသားလက်နက်ကိုင်ခေါင်းဆောင်တွေနဲ့တရုတ်နိုင်ငံကြားရေးဌာနအထူးတန်တမန်တို့ဒီကိစ္စမှာတွေ့ဆုံဆွေးနွေးတဲ့တဲ့ KNY အမျိုးသားတိုးတက်ရေးပါတီက NCA လမ်းကြောင်းတိုက်လိုက်မယ်ဆိုတဲ့တဲ့အပြင်တရုတ်နိုင်ငံကဥဆောင်တဲ့ပိုလန်မှာအပါအဝင်ကုန်သွယ်ရေးကမ္ဘာလမ်းဖောက်လုပ်ရေးနဲ့ဆိုင်တဲ့အစည်းအဝေးကိုမြန်မာနိုင်ငံကလည်းတက်ရောက်မယ်တဲ့တဲ့ဆရာတွေကိုဒီညပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုမက်ကင်ဖြူထွေးနဲ့ကိုအောင်တို့ကကြီးညာပေးပါမယ်ရှင်။
ရာဟုကနေဖယ်ရှားခံထားရတဲ့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ညွှန်ကြားရေးမှူး James Comey နဲ့သမ္မတဒေါ်နယ်ထရမ့်ဒီနေ့အစောပိုင်းတုန်းကနှစ်ကိုကြားတွေ့ဆုံစကားပြောခဲ့တာနဲ့ပတ်သက်ပြီးတော့လူဝဲမှတ်တမ်းတွေရှိခဲ့ရဆိုတဲ့ပုံစံမျိုးသမ္မတထရမ့်ကပြောဆိုလိုက်ပါတယ်။ဒီကနေ့မနက်အစောပိုင်းမှာဒီသမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ Twitter လူမှုကွန်ရက်ပေါ်မှာရေးချတာကတော့ James Comey နဲ့သူ့ရဲ့ဆွေးနွေးပြောဆိုမှုတွေကို Comey ကအတန်မဖန်ထားခဲ့ဘူးပြီးတော့သူတို့ရဲ့ပြောဆိုမှုတွေကိုမီဒီယာတွေကိုဖောက်ချတာမျိုးမဟုတ်ဘူးလို့သူမျော်လင့်တဲ့အကြောင်းချင်းချောက်တဲ့လေတံမျိုးနဲ့ရေးထားတာပါ2016ခုနှစ်ဒီသမ္မတရွေးကောက်ပွဲမှာရုရှားတို့အင်တာနက်ကနေဝင်ရောက်နှောက်ယှက်ခဲ့တယ်ဆိုတာနဲ့နောက်ရုရှားဆိုရတဲ့ Trump ရွေးကောက်ပွဲမဲဆွယ်ရေးအဖွဲ့သားမှာပူးပေါင်းလှုပ်ဆောင်မှုတွေရှိခဲ့တယ်ဆိုတဲ့ဆက်ဆွဲမှုတွေနဲ့ပတ်သက်ပြီးတော့ဦးဆောင်စုံစမ်းနေတဲ့ Mr. Comey ကိုသမ္မတ Trump ကအင်္ဂါနေ့ကယာရုကနေထုတ်ပယ်လိုက်တာဖြစ်ပါတယ်ဒီ Trump ဟာပြီးခဲ့တဲ့ဇန်နဝါရီလတုန်းက FBI ညွှန်ကြားရေးမှူးကိုမေကိုသမ္မတအိမ်ပြည်တော်ကိုဆင့်ခေါ်ပြီးတော့သူ့ပေါ်တစ္ဆာခံမှုပြောကြားခဲ့တဲ့အကြောင်းကိုတော့အမေရိကန်သတင်းစာကြီးတစ်ဆောင်ကလည်းကြော်ငြာပြီးနေမှာရေးသားထားပါတယ်။ပြီးခဲ့တဲ့ဒီအင်္ဂါနေ့မှာတော့ Mr. ကိုမေကိုယာရုကနေထုတ်ဖယ်ပြစ်လိုက်တာကြောင့်မလို့နိုင်ငံရေးပြဿနာတွေပေါ်လာပြီးတော့တချို့ကိစ္စတွေမှာဖွဲ့စည်းပုံဆိုင်ရာပြဿနာတွေပါဖြစ်လာနိုင်တယ်ဆိုတဲ့စိုးရိမ်မှုတွေလည်းရှိလာနေတာပါ Mr. Comey ကသမ္မတ Trump ကိုကတိတစ္ဆာခံဖို့ညှင်းခဲ့ပေမဲ့လို့သူ့ဘက်ကပွင့်လင်းယူသားမဲ့အကြောင်းကိုပြောခဲ့တယ်လို့ New York Times သတင်းစာမှာဖော်ပြထားတာပါသမ္မတ Trump ဟာသူ့ပေါ်တစ္ဆာခံဖို့ Mr. Comey ကိုအချိန်ပေါင်းများစွာဖိအားပေးခဲ့ပြီးနောက်ဆုံးမှာတော့ Mr. Comey ကသူ့အနေနဲ့ FBI ညွှန်ကြားရေးမှူးတယောက်ရဲ့ယူသားတဲ့တစ္ဆာခံမှုရှိရပါစေမယ်လို့ဆိုပြီးတော့သမ္မတကိုပြန်ပြောခဲ့တဲ့အကြောင်းသတင်းစာမှာဖော်ပြထားပါတယ်ရှင်
အာဖဂန်နစ္စတန်ဆိုင်ရာစစ်ဖက်ရေးရာမူဝါဒနဲ့ပတ်သက်ပြီးဘာမှပြောင်းလဲဆုံးဖြတ်ထားတာမရှိသေးဘူးလို့အင်မီလော်ပြောခွင့်ရရှောင်းစပိုက်ဆာကဒီသတင်းအတွင်ပြောလိုက်ပါတယ်။ဒါ့အပြင်မူဝါဒရေးရာကောင်ထယ်ဖို့ရေးဆွဲနေချိန်မှာသတင်းတောက်တွေအနေနဲ့အလော်တကြီးမေးမြန်းတာမျိုးမလုပ်ဖို့သူကတိုက်တွန်းပါတယ်။အာဖဂန်နစ္စတန်နိုင်ငံကအမေရိကန်စစ်ဖက်နဲ့နိုင်ငံတကာတပ်ဖွဲ့များဆိုင်ရာအကြီးအကဲကရှေ့မတိုးတာနောက်မဆုတ်တာအခြေအနေရှောင်လဲဖို့နောက်ထပ်ထောင်ထဲချီတဲ့တပ်ဖွဲ့ဝင်အင်အားတွေလိုအပ်နေတယ်လို့လွန်ခဲ့တဲ့3လလောက်ကလေးကပြောဆိုထားတာပါ။သမ္မတဒေါ်နယ်ထရမ့်အစိုးရအနေနဲ့ဒီကိစ္စနဲ့ပတ်သက်လို့မူဝါဒတည်တည်ကြကြချမှတ်ပြဋ္ဌာန်းထားတာမရှိသေးပေမဲ့အာဖဂန်နစ္စတန်ဆိုင်ရာကာကွယ်ရေးအစီအစဉ်ကိုဒီလအကုန်ပိုင်းဆွေးနွေးဖို့ရှိနေပါတယ်။သမ္မတရဲ့မူဝါဒအစီအစဉ်တွေမှာနောက်ထပ်ထောင်နဲ့ချီတဲ့တပ်ဖွဲ့ဝင်တွေပူတိုးစီလုံးမဲ့အစီအစဉ်ပါဝင်တဲ့လို့တော့စစ်ဖက်ဆိုင်ရာအရာရှိတွေက VOE ကိုပြောပါတယ်။အာဖဂန်နစ္စတန်ကိုအမေရိကန်အနေနဲ့သူ့တပ်ဖွဲ့ဝင်တွေဘယ်လောက်စီလုံးမလဲဆိုတာဟာ NATO မြောက်အတ္တိတ်စစ်စာချုပ်အဖွဲ့ဝင်နိုင်ငံတွေကတော့သူတို့နိုင်ငံတပ်ဖွဲ့တွေဘလောက်ဆေးလွတ်မလဲဆိုတာအပေါ်မှာမူတည်တယ်လို့ပူရဲစီဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌရေရဲပေါ်ချုပ်ကြီးဂျိုးဆက်ဒန်ဖော့ကလွန်ခဲ့တဲ့အင်္ဂါနေ့အစ္စရေးနိုင်ငံကိုရောက်ရှိစဉ်မှာပြောကြားခဲ့ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံအကြားဗန်လုပ်ငန်းကစလို့အမေသားတင်ဖို့ရောင်းချမှုအထိအဆုံးပါဝင်တဲ့ ကုန်သွယ်ရေးသဘောတူညီချက်တည်းရဲ့လက်မှတ်ရေးထိုးနိုင်ခဲ့တဲ့အကြောင်းအမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကကြေညာပါရယ်တဟာနိုင်ငံအကြမ်းမှာထူးခြားလာတဲ့ဒီကုန်သွယ်ရေးသမိုင်းမှာတော့အကြီးမားဆုံးအောင်မြင်မှုကြီးပါပဲလို့အမေရိကန်ကုန်သွယ်ရေးဝန်ကြီးဝီလ်ဘာရော့စ်ကပြောပါရယ်အခုသဘောတူညီချက်ဟာဆိုရင်ပြီးခဲ့တဲ့ဧပြီလ6ရက်နေ့တုန်းကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရ ဒီကနေ့ကျွန်တော်တို့ရဲ့ရှင်းလင်းပြချက်ရရလည်းဖြစ်ပါတယ်။သမ္မတနဲ့ဦးတွေးဆောင်ခဲ့ခြင်းကစပြီးတော့နှိမ့်နိုင်ဆွေးနွေးမှုတွေလှုပ်ဆောင်လာခဲ့တာမှာသမ္မတထရမ့်ကိုနေ့စဉ်နီးပါအဆင့်ခံတာတွေလုပ်ခဲ့တယ်လို့လည်းဝန်ကြီးရော့စ်ကပြောပါတယ်။နေ့ပညာပိုင်းဆိုင်ရာအကြံဉာဏ်ရယူမှုတွေနောက်တစ်ချိန်လုပ်ပြတာနဲ့အစားအသောက်နဲ့တန်းကားဆိုင်ရာနိုင်ငံတကာစံနှုန်းစံထားတွေ Ross ကအင်ဂျီရောမှာသတင်းတောက်တွေကိုပြောပါတယ်တရုတ်နိုင်ငံစည်းကွက်တဲ့ထိုးဖောက်ခွင့်ရတာဟာသူတို့အတွက်တော့တကယ်အရေးပါတဲ့အခွင့်အလမ်းကြီးဖြစ်တယ်လို့ဆိုပြီးအမေရိကန်နွားမွေးမြူရေးအသင်းကလည်းဒီသဘောတူညီချက်ကိုကြိုဆိုထားပါတယ်ရှင်
တရုတ်နိုင်ငံပေကျင်းမြို့မှာဒီသတင်းပတ်ကုန်စတင်မဲ့27ရာစုပိုးလမ်းမကြီးအပါအဝင်ကုန်သွယ်ရေးကပ္ပလမ်းမကြီးစီမံကိန်းနိုင်ငံတကာဆွေးနွေးပွဲကိုအမေရိကန်ဆိုရတက်ရောက်မယ်လို့ကြေညာလိုက်တာကြောင့်ဒါဟာတရုတ်တို့ရဲ့စီမံကိန်းပိုအားကောင်းသွားစေနိုင်ွယ်ရှိပါတယ်တရုတ်နိုင်ငံမှာဒီလ14ရက်နဲ့15ရက်နှစ်ရက်တာကျင်းပမယ့်ဆွေးနွေးပွဲတက်ရောက်ဖို့ရောက်လာကြတဲ့နိုင်ငံတကာခေါင်းဆောင်တို့ကတော့တရုတ်သမ္မတရှီကျင်းပင်နဲ့ဝန်ကြီးချုပ်လီခါချန်တို့ကဒီကနေ့ကြိုဆိုတွေ့ဆုံခဲ့ကြပါတယ်အာရှအာဖရိကနဲ့ဥရောပဒေသတွေကြားချိတ်ဆက်ကုန်သွယ်မှုတွေတိုးမြင့်လှုပ်ဆောင်နိုင်ဖို့အတွက်ဒေါ်လာဘီလီယံပေါင်းများစွာအကုန်ကျခံပြီးအခြေခံစောက်အုံတည်ဆောက်မှုလုပ်ငန်းတွေမှာရင်းနှီးမြှုပ်နှံသွားဖို့တရုတ်သမ္မတရှီက2013ခုနှစ်မှာကုန်သွယ်ရေးဆိုင်ရာကမ္ဘာလမ်းမကြီးအစပြုလှုပ်ဆောင်မှုစီမံကိန်းကိုအဆိုပြုခဲ့တာပါဒီမှန်ချက်ကြီးမားကျယ်ပြန့်တဲ့ဒီစီမံကိန်းအသေးစိတ်ကိုတော့ချမှတ်နိုင်ခြင်းမရှိသေးပါဘူး။နေ့ရက်ကကျင်းပမယ့်ကုန်သွယ်ရေးကမ္ဘာလမ်းမကြီးစီမံကိန်းဆွေးနွေးပွဲကိုတက်ရောက်ဖို့နိုင်ငံပေါင်း29နိုင်ငံကအကြီးအကဲတွေအစိုးရခေါင်းဆောင်တွေကိုတရုတ်အစိုးရကဖိတ်ကြားထားပြီးဒီစီမံကိန်းတည်ဆောက်ရမှာပါဝင်တဲ့နိုင်ငံတွေကအရာရှိတွေအစိုးရခေါင်းဆောင်ထောင်နဲ့ချီလဲတက်ရောက်မှာဖြစ်ပါတယ်။ဒီဆွေးနွေးပွဲဖွင့်မဲ့ခန္ဓာကိုမြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်လဲတက်ရောက်မဲ့အကြောင်းမြန်မာနိုင်ငံကြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။
ဒီရအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ58 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
UA American တိုင်းကနေတောက်ကြနေညဒေသရုံးနဲ့နိုင်ငံတကာဇွန်းတွေကိုဆက်ပြီးတော့တင်ပြပေးသွားပါမယ်ရှင်။ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းမှာအစ္စလာမစ်ပါတီတခုကအဖွဲ့ဝင်တွေလိုက်ပါလာတဲ့ရင်နှံကိုအသေးခံဘုံဖောက်ခွဲသူကတိုက်ခိုက်တာကြောင့်လူ25ယောက်ထက်မနည်းသေဆုံးပြီးတော့40ကျော်ထိခိုက်ဒဏ်ရာရသွားပါတယ်။သေဆုံးသူအများစုဟာဘာသာရေးအခြေခံဖွဲ့စည်းထားတဲ့ Jamaat Ulema e Islam JUI ပါတီကတက်ကြွလှုပ်ရှားသူတွေဖြစ်ပါတယ်။ဘလူးချစ်စတန်ပြည်နယ်မြို့တော်ကာတာကနေကီလိုမီတာ50လောက်အကွာမှာရှိတဲ့မတ်စတန်မြို့မှာဒီကနေ့တိုက်ခိုက်မှုဖြစ်ခဲ့တဲ့အကြောင်းရဲတပ်ဖွဲ့ကပြောပါရယ်။ပါကစ္စတန်အထက်လွှတ်တော်ဒူအကထာအဗ်ဒူဂါဖွာဟိုင်ဒရီကိုပြစ်မှတ်ထားတိုက်ခိုက်တာလို့ဆိုပါရယ်။ဟိုင်ဒရီကတော့ဒဏ်ရာအနည်းငယ်သာရပြီးသူ့ရဲ့ကားဒရိုင်ဘာနဲ့သူနဲ့အတူလိုက်ပါလာတဲ့အထက်လွှတ်တော်ဝန်ထမ်းကြီးရအကြီးအကဲတို့နှစ်ဦးကတော့သေဆုံးသွားတဲ့အကြောင်းအစိုးရအရာရှိတွေကအတည်ပြုပြောပါရယ်။အခုပြစ်မှတ်ထားတိုက်ခိုက်ခံရတဲ့ဟိုင်ဒရီဟာဝန်ကြီးချုပ်နဝက်ရှရစ်ပါတီဦးဆောင်တဲ့အာနာယညွတ်ပေါအဖွဲ့ရဲမှာပါဝင်နေတဲ့ဒီပါတီတစ်ခုဖြစ်ပြီးတော့အဲ့ဒီပါတီကအထက်ကောင်ဆောင်တယောက်ဖြစ်ပါတယ်။ဘာသာရေးတနန်းစင်ပွဲတစ်ခုကနေအိမ်အပြန်လမ်းမှာအခုလိုတိုက်ခိုက်ခံရတာဖြစ်တယ်လို့ဘာသာရေးကောင်ဆောင်တွေကပြောပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့တော့ဘသူကမှသူတို့လက်ချက်အဖြစ်ပြောဆိုတာမရှိသေးပါဘူးရှင်
။တရုတ်လူခွေးဆိုင်ရာရှိနေရှိယန်းကိုအာမဂန်နဲ့အာနာဝနီကပြန်လွှတ်ပေးလိုက်ပါတယ်။တနင်္လာနေ့ကအမှုစစ်ဆေးခြင်းအတွင်းရဲတွေကသူ့ကိုနှိပ်စက်ခဲ့တယ်လို့ပြောဆိုခဲ့မှုကိုပြန်လည်ရုပ်သိမ်းပြီးနောက်အခုလိုလွတ်လာတာပါ။ဒါမှလည်းလျှို့ဝှက်ထောက်လိုင်းရဲတွေကတင်းတင်းကြပ်ကြပ်စောင့်ကြည့်နေတယ်လို့သူဇနီးကပြောပါတယ်။တရုတ်နိုင်ငံအလယ်ပိုင်းချန်ရှားမြို့ကတရားရုံးတရုံးမှာအမှုစစ်ဆေးတာဖြစ်ပြီးအပြီးသက်အမိန့်မချမှတ်ရသေးသလိုမကြခင်မှာချမှတ်သွားနိုင်လိမ့်မယ်လို့မထင်ကြောင်းလဲဥပေပညာရှင်တွေကပြောပါတယ်။စီကိုအပေးယူလုပ်ပြီးလွှတ်ပေးလိုက်တာဖြစ်တယ်လို့လူခွေးလို့ရှားသူတွေကတနင်္လာရှိနေတာပါ။ဒါပြင်ဖမ်းဆီးထားတာမဟုတ်တဲ့အတွက်နိုင်ငံတကာကစောင့်ကြည့်ပြီးဖိအားပေးဖို့ခက်အောင်လုပ်တာလည်းဖြစ်နေကြောင်းသုံးသပ်ကြပါရစေ။ဇီရဲ့ဇနီးချန်ဂွာဂူဟာတရုတ်နိုင်ငံကနေအမေရိကန်ပြည်အောင်စုကိုထွက်ပြေးလာပြီးသူသမီးနှစ်ယောက်နဲ့အတူနေထိုင်နေပါရစေ။မေလ9ရက်နေ့တုန်းကဇီရန်ရဲ့အမေအသက်80ပြည့်မွေးနေ့ကျင်းပဖို့ထောင်လိုင်းရဲတွေနဲ့အတူဇီရောက်လာပေမဲ့နိုင်အနေငယ်ချာမှာ တောင်ထူတိုက်ပြီးလူလူရောက်ပေါက်နေတဲ့ရွာတရားကိုပြန်ခေါ်သွားတယ်လို့ဇနီးပြည်သူချမ်းက VOE ကိုပြောပါရခင်ဗျာ
ဖိလစ်ပိုင်နိုင်ငံမှာလူ위အများပြားတက်ဖြတ်ခံခဲ့ရတဲ့ဒီသမရရဲ့မူရစ်စေဝါတိုက်ဖြတ်ရေးလှုပ်ရှားမှုလှုပ်ဆောင်လာခဲ့တာတနည်းနည်းပါကြာလာတဲ့အချိန်မှာတော့သမရရော်ဒရီဂိုဒူတာတီအပေါ်မှာလူလူထောက်ခံမှုကလည်းအားကောင်းနေဆဲဖြစ်ပါတယ်။တရားဥပဒေဘောင်ကနေချော်လွန်ပြီးတန်လျာရှိသူတွေကိုတက်ဖြတ်ခဲ့တာတွေနဲ့ပတ်သက်လို့ပြည်ပကဝေဖန်မှုတွေအများများရှိခဲ့ပေမဲ့လို့ပြည်တွင်းမှာတော့လူလူကသမရကိုထောက်ခံနေဆဲပါရာဇဝတ်မှုတွေပပြအောင်အထူးသဖြင့်တရားမဝင်မူရစ်ဆေးဝါးရောင်းဝယ်ဖောင်ကားမှုတွေကိုတိုက်ဖြတ်သွားမယ်လို့ကတိပေးပြီးတော့ပြီးခဲ့တဲ့နှစ်ဇွန်လကစလို့သမရတာဝန်ယူလာခဲ့တဲ့မစ္စတာဒူတာတေးကိုဖိလစ်ပိုင်နိုင်ငံသား80ရာခိုင်နှုန်းကယုံကြည်ကြတဲ့အကြောင်းဒီနေ့ပထမ3လပတ်တာကောက်ယူတဲ့လူလူစစ်တမ်းမှာဖော်ပြထားပါတယ်။နောက်ပြီးခဲ့တဲ့ဒီ3လပတ်လူလူစစ်တမ်း၄ချိန်စလုံးမှာလည်းသမရဒူတာတေးအပေါ်မှာလူလူထောက်ခံမှုကအကောင်းဆုံးအဆင့်မှာရှိခဲ့တယ်လို့မနီလာမြို့အခြေစိုက်သုတေသနအဖွဲ့ Social Weather Stations ကပြောပါတယ်အလားတူလူလူစစ်တမ်းကောက်ယူတဲ့ Paul Asia အဖွဲ့ရဲ့အဆိုအရကလည်းရာဇဝတ်မှုတွေကိုအစိုးရကထိန်းချုပ်ဖို့ကြိုးစားနေတဲ့အပေါ်မှာဖိလစ်ပိုင်ပြည်သူ89ရာခိုင်နှုန်းကထောက်ခံတယ်လို့ဆိုပါတယ်ရှင်
။မြောက်ကိုရီးယားနိုင်ငံမှာအမေရိကန်နိုင်ငံသား2ဦးဖမ်းဆီးခံပြီးနောက်တင်းတင်းကြပ်ကြပ်စောင့်ကြည့်လေရှိပြီးဘာသာရေးအရစီယုံတင်းတင်းမှုကိုရာဇဝတ်မှုအဖြစ်သတ်မှတ်ထားတဲ့နိုင်ငံမျိုးမှာခရစ်ယာန်တွေရဲ့ငွေကြေးထောက်ပံ့မှုနဲ့ဖွင့်တဲ့ကျောင်းမျိုးဆက်ဖွင့်တင်သလားဆိုတာအပေါ်မေးခွန်းထုတ်နေကြပါရယ်။အခုသတင်းပတ်အတွင်းပျုံယံသိပ္ပံနဲ့ဤပညာတက်ကသူစိုက်ပျိုးရေးဌာနကသုတေသနပညာရှင်အမေရိကန်နိုင်ငံသားတရုတ်ကိုရီးယားလူမျိုးခင်ဟက်ဆန်းကိုနိုင်ငံတော်မတည်မငြိမ်ဖြစ်အောင်လုပ်တယ်ဆိုတဲ့တန်တရားနဲ့ဖမ်းဆီးထားကြောင်းမြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကကြေညာပါရယ်။ဒါ့ပြင်အဲ့ဒီကြောင်းကပဲစင်ရင်းကင်ဘာသာရေးတင်ကြားပေးတဲ့အမေရိကန်နိုင်ငံသားကင်ဆန်ဒော့ကိုဧပြီလအတွင်းကပျုံယံနိုင်ငံကလေးစိတ်မှာဖမ်းဆီးခဲ့ပါတယ်ခရစ်ယန်ယူဝါဒကိုမြောက်ကိုရီးယားမှာပြန်ပေါင်းအောင်လှုပ်ဆောင်လာကြဖမ်းဆီးလာလားဆိုတာကိုတော့တိတိကျကျမသိရပါဘူးမြောက်ကိုရီးယားမှာဘာသာရေးစီရင်မှုကနိုင်ငံတော်ရာဇဝတ်မှုဖြစ်ပြီးခင်မီသားစုဟာဒီလိုကိစ္စရဲ့အပေါ်ထင်ရှားမှုအဖြစ်ရှိမြင်တာပါတက္ကသိုလ်ပြောခွင့်ရကတော့အခုလိုဖမ်းဆီးမှုဟာတက္ကသိုလ်ကသူတို့ရဲ့အလုပ်နဲ့ဆက်ဆက်မှုမရှိဘူးလို့ဆိုပါတယ်ဒီတက္ကသိုလ်ကိုကိုရီးယားအမေရိကန်ဧဝံဂေလိအသင်းဝင် James King က2010ခုနှစ်မှာစတင်ဖွင့်လှစ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
Direct from Washington, the voice of America,
VOA. Thank you for tuning in. ကိုအောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်။အရင်ဆုံးတော့တရုတ်နယ်စပ်အခြေစိုက်တိုင်းနာနဲ့ကန်ကောင်းဆောင်တွေနဲ့တရုတ်နိုင်ငံသားရေးဌာနအထူးတန်တမန်တို့ကဒီကနေ့မှတွေ့ဆုံဆွေးနွေးတဲ့သတင်းကိုတင်ဆက်ပေးကြပါမယ်။တရုတ်နိုင်ငံသားရေးဌာနအထူးတန်တမန်နဲ့တရုတ်မြန်မာနယ်စပ်ခြေဆိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေဟာယူနန်ပြည်နယ်မှာတွေ့ဆုံခဲ့ပြီးတော့လက်ရှိငြိမ်းချမ်းရေးအလားအလာတွေကိုဆွေးနွေးခဲ့ကြပါတယ်။ဒါပြင်ပန်ခတ်အစည်းအဝေးကချမှတ်တဲ့ဆုံးဖြတ်ချက်တွေကိုပေးအပ်ခဲ့တယ်လို့မြန်မာအစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးမယ်ဆိုရင်ခုနှစ်ဖွဲ့လုံးပါဝင်မှဆွေးနွေးမှာဖြစ်ကြောင်းကိုလည်းပြောဆိုခဲ့ပါတယ်။ဒီအကြောင်းပြေဆုံးကို VOA မြန်မာပိုင်းတင်ဆက်တော့ကိုမိုးစောကတင်ပြပို့ထားပါတယ်ရှင်။
ဟုတ်ကဲ့ဒီလိုတွေ့ဆုံမှုအတွက်တရုတ်နိုင်ငံသားရေးဌာနအာရှရေးရာအထူးတန်တမန်မစ္စတာဆွန်ကော့ရှန်ကဖိတ်ကြားခဲ့တာဖြစ်ပြီးတရုတ်မြန်မာနယ်စပ်အခြေစိုက် UWSA ဝါအဖွဲ့ KIO ကချင်အဖွဲ့ TNLA ပလောင်အဖွဲ့ MNDAA ကိုကန့်အဖွဲ့နဲ့ AA ခေါ်ရခိုင်အဖွဲ့ကခေါင်းဆောင်တွေဟာတရုတ်နိုင်ငံယူနန်ပြည်နယ်ကုမင်းမြို့ကိုဒီလ17ရက်နေ့ကတွားရောက်ဆွေးနွေးခဲ့ပါတယ်ကျုပ်အထူးတန်တမန်နဲ့ဆွေးနွေးတဲ့အချိန်တွေကိုဆွေးနွေးပွဲမှာပါဝင်တက်ရောက်ခဲ့တဲ့ TNLA ပလောင်အဖွဲ့ရဲ့ဒုဥက္ကဋ္ဌတက်ကျုပ်ကြားကအခုလိုပြောပါတယ
်ဒီကဖြစ်တာတော့ဒီစုံကိုခြိုင်းတဲ့တိုင်းကကျွန်တော်ဒီပန်ခမ်းဒီစောပန်လာခါမှာသဘောတူထားတဲ့စာဒန်အကြောင်းလေးပြီးချင်တယ်ဆယ်တော်ကျွန်တော်တို့ဒီလိုရေးထားတဲ့ဟာတွေကိုပြန်လိုက်တာ
ဖုန်းလိုင်းမကြည့်လင်တာကိုတောင်းပန်အပ်ပါတယ်တရုတ်နိုင်ငံသားရေးဌာနအာရှရေးရာအထူးတန်တမန်မစ္စတာဆွန်ကော့ရှန်ဟာမြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့အစိုးရအကြငင်းချမ်းရေးဆွေးနွေးပွဲတွေဖြစ်မြောက်ဖို့အတွက်ဂျာဝင်ညှိနှိုင်းပေးသူဖြစ်ပါတယ်။အစိုးရနဲ့တွေ့ဆုံမဲ့ဆိုရင်ပန်ဆန်းခေါ်ပန်ခန့်အစည်းအဝေးဆုံးဖြတ်ချက်အရာခုနှစ်ဖွဲ့လုံးပါဝင်မှတွေ့ဆုံမှာဖြစ်ကြောင်းလည်းတက်ကြွကြားကပြောပါတယ်။
ကျွန်တော်တို့ကပါဆင်းပေးမှာပဲဒီခုနှစ်ဖွဲ့ဆိုတော့အပြည့်အစုံတွေ့မှာကျွန်တော်တို့လက်ခံမယ်လေ။အဲ့ဒါလည်းကျွန်တော်တို့ဆွန်ကော့ဆိုင်ကတော့ပြောလိုက်တယ်။သောသောပါကကျွန်တော်၃ဖွဲ့ပဲဒါဖိတာရှိသေးတယ်လေဒါကျွန်တော်တို့၃ဖွဲ့အနေနဲ့ကျွန်တော်တို့မတွေ့ဖြစ်ဘူးအဓိကကျွန်တော်တို့မှာဒီပန်းစားမှာတပေါ်တူထားတဲ့အတိုင်းပဲကျွန်တော်တို့ဒါစကရစ်ကိုရှိတယ်လေအဲ့ဒါတော့ဒီလိုပြောလိုက်တယ်ကျွန်တော်တို့ခုနှစ်ဖွဲ့ရအပြည့်ကျွန်တော်တို့ပြေးမရှင်းနေတာချင်းမြည်ပဲလို့ကျွန်တော်တို့တို့တောင်းပန်တော့
လာမယ့်24ရက်နေ့မှာကျင်းပမယ့်ပြည်တော်စုငင်းချင်းညီလာခံ27ရာစုပင်လုံးကိုခုနှစ်ဖွဲ့လုံးကိုဖိတ်ကြားမယ်ဆိုတယောက်ဖို့အသိရှိကြောင်းနဲ့လိလာသူဖြစ်ဖိတ်ကြားမယ်ဆိုရင်တော့တယောက်ဖြစ်မှာမဟုတ်ကြောင်းလည်းဆက်ပြောပါတယ် ပြီးခဲ့တဲ့ဒကြမတိုင်မီကာလကတော့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တွေဖြစ်တဲ့ TNLA ပလောင်အဖွဲ့ MNDA ကိုကံအဖွဲ့နဲ့ AA ခေါ်ရခိုင်အဖွဲ့တွေနဲ့အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်တို့ယူနန်ပြည်နယ်ကူမင်းမှာတွေ့ဆုံဖို့စီစဉ်ခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး။ဒကြံကာလအတွင်းမှာတော့မြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့အတူ KIO ကချင်အဖွဲ့ UWSA ဝါအဖွဲ့ NDAA ကမိုင်းလာအဖွဲ့နဲ့ SSPP ကရှမ်းမြောက်အဖွဲ့စုစုပေါင်း9ဖွဲ့ဟာ UWSA ဌာနချုပ်ပန်ဆန်းမှာတွဲဆုံဆွေးနွေးခဲ့ကြပါတယ်။ AB လ19ရက်နေ့မှာတရုတ်မြန်မာနယ်စပ်အခြေစိုက်အဖွဲ့9ဖွဲ့ကငြိမ်းချမ်းရေးဆွေးနွေးတာကို NCA ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရစ်သဘောတူစာချုပ်ပြင်ပကနေဆွေးနွေးမှာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ကန်ဆန်းအစည်းအဝေးဆုံးဖြတ်ချက်ကိုအစိုးရနဲ့တက်မရော်ထံကိုပေးပို့ထားပေမဲ့အခုအချိန်ထိအကြောင်းပြန်ကြားတာမရှိသေးဘူးလို့လည်းတက်ကြွကြကပြောပါတယ်။အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်ဘက်ကဆွေးနွေးပွဲအလားအလာနဲ့ပတ်သက်ပြီးမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူး။ငြိမ်းချမ်းရေးကော်မရှင်ကဒီလ6ရက်နေ့ကသတင်းထုတ်ပြန်ရမှာတော့ NCA လက်မှတ်ရေးထိုးသီးတဲ့အဖွဲ့အစည်းတွေနဲ့ဆက်လက်ဆွေးနွေးမှာဖြစ်ကြောင်းနဲ့ဒီလိုဆွေးနွေးရမှာ NCA လမ်းကြောင်းအတိုင်းဆွေးနွေးမှာဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကမေလ12ရက်နေ့နေပြည်တော်တင်ကဟဟိုတယ်မှာကျင်းပတဲ့ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးအဖွဲ့မင်ကွန်မှာငြိမ်းချမ်းရေးညီလာခံအောင်မြင်ဖို့အတွက်အားလုံးပါတာဝန်ရှိကြောင်းနဲ့ငင်းချင်ရင်မလို့ချင်ရင်ဤမျိုးမျိုးနဲ့ကြံ့ကြာအောင်လှုံ့ဆော်လာရှိနိုင်ကြောင်းဝေဖန်ပြောကြားပါတယ်
။ကုမှုဆော်တင်ပြပို့ထားပါ။ခုတစ်ခါမှာတော့ကရင်ပြည်အမျိုးသားတုတ်တက်ရေးပါတီက NCA လမ်းကြောင်းတိုက်ဆက်မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးကြပါလေ။ကရင်ပြည်အမျိုးသားတုတ်တက်ရေးပါတီ KNPP အနေနဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA လမ်းကြောင်းတိုက်ဆက်ပြီးအကောင့်ထဲပေါ်လှုံ့ဆော်သွားမယ်လို့ပါတီခေါင်းဆောင်တွေကပြောပါရယ်။ဇလရီနေကကျင်းပပြီးစီးသွားတဲ့ပါတီနေပါကမှာငင်းကြီးလုပ်ငန်းစဉ်ကိစ္စတွေကိုဆွေးနွေးခဲ့ပြီးတဲ့နောက်မှာအဲ့လိုပြောသွားတာပါ။ပြည်စုံကတော့ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကိုင်ကသတင်းပေးပို့ထားပါရယ်
။ဟုတ်ကဲ့ပါ။ညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNSC ဖွဲ့ဝင်တွေထဲမှာ NCA လမ်းကြောင်းတိုင်းသွားဖို့ဆန္ဒရှိတဲ့ဖွဲ့တွေနဲ့ NCA လမ်းကြောင်းကိုလက်မခံတဲ့ဖွဲ့တွေဆိုပြီးကွဲပြားနေချိန်မှာ UNSC ဖွဲ့ဝင်ဖြစ်တဲ့ KMPP ကတော့ NCA လမ်းကြောင်းတိုင်းသွားမယ်လို့အသိလင်းဆုံးဖြတ်လိုက်တာပါ။ဒါနဲ့ပတ်သက်လို့ KMPP ခေါင်းဆောင်သူဖြစ်တဲ့ဥရွှေမျိုးတန်ကခုလိုပြောပါရယ်
။ဒီလိုဒီလမ်းကြောင်းကိုဆွေးနွေးရတယ်အဖြစ်ခံရတဲ့ဆိုလို့ဆိုရင်ကျွန်တော်တို့ဒါလည်းဒီလိုမျိုးကိစ္စကရပုံရဖြစ်ပေါ်လာတယ်လို့ကျွန်တော်တို့ကဒီလိုပြောတာပါ။ကျွန်တော်တို့လည်းဒါဒီဒီလမ်းကြောင်းထိန်းနေတာလည်းလောလောဆယ်ဒီအစရဲစီးနေဖက်ကြတော့ဒီလိုရှိတာ။ပြီးတော့ခြားဖွက်ဒီလိုမျိုးကြီးချင်ကြီးချင်လို့ကျွန်တော်တို့ကဒီဆက်မလာလမ်းကြောင်းဖြစ်တဲ့အစီအလမ်းကြောင်းကိုပေါ်မဆွေးနွေးလို့ဒီလိုလမ်းကြောင်းအမဘောတူရဲ့စီရီယယ်ဆိုရယ်ဒီဟာပြန်ထန်ဒီဒီဆောင်းလို့
UNSC ဖွဲ့ဝင်ဖွဲ့စည်းတစ်ခုဖြစ်တဲ့မွန်ပြည်တပါတီရဲ့မေလ၈ရက်နေ့မှာကျင်းပပြုစည်းခဲ့တဲ့ဘူကော်မတီစည်းဝေးကနေ NCA လမ်းကြောင်းတိုင်းလိုက်ဖို့ဆုံးဖြတ်ချက်ချပြီးနောက်အခုနောက်ထပ်ဖွဲ့ဝင်ဖွဲ့စည်းတစ်ခုဖြစ်တဲ့ KMPP ကလည်းအလားတူဆုံးဖြတ်ချက်မျိုးချလိုက်တာပါ။လာမယ့်မေလ24ရက်နေ့မှာကျင်းပဖို့ရတာတဲ့23ရာစုပင်လုံဒုတိယကြိမ်ညီလာခံကို KMPP ဖွဲ့တက်ရောက်ဖို့လာလာနေပတ်သက်လို့ဥရွှေမျိုးတန်းကခုလိုဆက်ပြောပါတယ်
ဒီကပြည်နယ်ကနေရောင်းတဲ့ရည်ရွယ်ချက်မှာဆိုတော့ဂျာခန်တက်ဆစ်စီကနောက်ဆုံးသူပြည်နယ်ကကမ္ဘာ့ကခင်းလာတဲ့နိုင်ငံတွေကတော့အစီအလံများတိုင်းပေါ်နေလို့ဘောရာစီရီဖြစ်နေစီအဲဒီကျွန်တော်တို့ဒီကပြည်နယ်ရဲ့စကူချက်ကနေရောပေါ့ဟိုဒီနိုင်ငံနဲ့အပိုင်းကပ်ပနာနောက်ခဏထားပြီးတော့ဒီဒီကကမ္ဘာ့မှာလေဒီကနေနဲ့တော့ဖို့တော့ဒီမဖက်ရဘူးဒီဟာကြီးလောင်းနေတယ်လို့ပြောတယ်။နိုင်ငံဒီတစ်ခါမဖြစ်အောင်ဆောင်ဆောင်နေတယ်မျိုးအဲဒီကလည်းလည်းမဖြစ်ဘူး။ဒါပါလိကျန်နေတဲ့ solution ကျွန်တော်တို့အဲဒီအဲ့ဒီလည်းမထိုးအစင်ဆိုင်နေမှာဒီကိုကြည့်ရတာကျင်းလည်းမထိုးတယ်ဆိုရှင်တော့ကျွန်တော်တို့ဖုန်းကြီးကတက်နေတဲ့ဘောအားလားလားရှိတယ်။ညနေမှမှမအစင်မတည်လို့ဆိုရှင်တော့ကျွန်တော်တို့ပြောပြလို့ဖတ်တယ်လို့လည်း
ငင်းချမ်းရေးလုံငန်းစဉ်နေဖြစ်တဲ့ NCA စာချုပ်ကိုလက်မှတ်ရေးထိုးရေးမထိုးရေးနဲ့23ရာစုပင်လုံဒုတိယကြိမ်ညီလာခံတက်ရောက်နိုင်ရေးကိစ္စကိုလာမယ့်သတင်းပတ်မှာဆက်ဆွေးနွေးပြီးအသိပြုသွားမယ်လို့လည်းဥရှိမျိုးသားကပြောပါရယ်၄နှစ်တကြိမ်ကျင်းပတဲ့73ကြိမ်မြောက်ကရင်နယ်မြို့ရာတိုးတက်ရေးပါတီညီလာခံကိုထိုင်းမြောက်မှနယ်စပ် KMPP ဌာနချုပ်မြန်မိုးကုန်းမှကျင်းပခဲ့တာပါကိုယ်စလဲ200ကျော်တက်ရောက်ပြီးမေလ2ရက်နေ့ကနေ17ရက်နေ့ထိတပတ်ကျော်ကြာကျင်းပခဲ့တဲ့ဒီပါတီညီလာခံတွင်ဒီတွင်ငင်းချမ်းရေးကိစ္စအပြင်မူရစီဝါကိစ္စလူငယ်နဲ့မျိုးရမီးရေးရတွေကိုအထူးကစားဆွေးနွေးခဲ့ကြပါတယ်။ဒါပြင်ပါတီကောင်းဆောင်ပိုင်းရွေးကောက်ပွဲကိုလည်းလုပ်ခဲ့ပြီးပါတီဥက္ကဋ္ဌဖြစ်အပယ်ဒရီကိုမဲခွဲရွေးချယ်ခဲ့ပြီးတော့မေလသတရပတ်လောက်မှာဘိုလ်လူမှုဆောင်ကော်မတီတွေကိုဆက်လက်ရွေးချယ်သွားမှာဖြစ်ပါတယ်။ဒီဒီချိန်ပါတီရွေးကောက်ပွဲမှာလူငယ်ကောင်းဆောင်တွေတော်တော်များများပါဝင်လာတယ်လို့ဥရှိမျိုးစံကပြောပါတယ်။ကရင်နယ်မျိုးရသုတ္တရေးပါတီ KMPP ဟာ1995ခုနှစ်မှာမြန်မာစစ်အစိုးရနဲ့ပြစ်ခတ်ရပ်ဆဲခဲ့ပေမဲ့3လကြာမှာသဘောတူညီမှုပြတ်ပြားခဲ့ပြီး2012ခုနှစ်မှာပြည်ထောင်စုအစ်အပြည့်ရသဘောတူလက်မှတ်ရေးဆွဲနိုင်ခဲ့ပါတယ်။ NCA ลันจองบ่อยุ่งจริงไม่ใช่ดอกวุโลทุบแกงจริงๆท่าเนี่ยเมื่อปลายมาไม่พอดีเพื่อเกี่ยงอุกเชนลุนลายพ่อกูการทับพ่อตีอันนี้ตามหลังทับพ่อเนี่ยอยากให้ตำรวจเอไอพ่อดูเพียงยูบรูเอสีว่าลันนักการพ่อดูรอจาราบดีนี่มาตีอยู่ในงานอยู่นั่นมาเพิกขอบีเงินเช่นยืมลงงานสินะพัฒน์ลูซึ่งนี่เขาจะว่าอะไรครับเนี่ยนั่งกูอินเตอร์เน็ตไปพูดท่าว่า
คุณข้ามารู้จะใครจะเป็นกรรมการผู้วินิจฉัยที่กรณีมาตรวจสอบสื่อในประเด็นนี้สักปีจะมาเลยกูฟิอาเนอุสานเนี่ยจะใครจะเป็นกรรมการผู้วินิจฉัยที่กรณีมาอนุญาตที่มุกเวสีผู้เจ้าเอเนอร์จีปาร์ตี้ที่เป็นข้าวสารตัวโชว์ที่กรณีจะใครกรรมการอับบาวินนี่มาในงานสายอินเดียแต่ไม่ตัวในตรวจสอบกันไปแล้วตัวเองจะพิจารณาในประเด็นเรื่องจะเนียนต้องสอบกันไปเลยกรรมการจะจุดจุดกูสุยากาเสร็จสังเกตชิมิชิสามจีตัวเมลูเลยจะเป็นกรรมการผู้วินิจฉัยที่กรณีมาตรวจ
ဒီကန်ဒီနေအတွက်နှစ်ဖက်အတိုင်းဝန်းကြားငြိမ်းချမ်းမှုရှိစေဖို့နဲ့ဒေသဖွံ့ဖြိုးရေးအတွက်အစိုးရကိုအကြံပြုတင်ပြသွားမယ်။ရခိုင်အကြံပေးကော်မရှင်အဖွဲ့ဟာသူတို့ရဲ့ကော်မရှင်အပြီးသက်အစည်းအခမ်းစာမထွက်သေးခင်ဘာသာရေးကောင်ဆောင်တွေနိုင်ငံတကာအဖွဲ့အစည်းတွေအပါအဝင်ဒေသခံလူထုတွေနဲ့လည်းတွေ့ဆုံနေတာပါ။ဒီကနေ့မှလည်း NLD ပါတီတာဝန်ရှိသူတွေအပြင်ပြီးခဲ့တဲ့အစိုးရလက်ထက်ရခိုင်ကော်မရှင်မြန်မာနိုင်ငံဆိုင်ရာအိန္ဒိယတပ်အမတ်ကြီးတွေနဲ့လည်းတရားစီတွေ့ဆုံခဲ့ပါတယ်။ပြီးခဲ့တဲ့မတ်လအတွင်းမှာထုတ်ပြန်ခဲ့တဲ့ကော်မရှင်ရဲ့ကြားပြတ်အစီရင်ခံစာနဲ့ပတ်သက်လို့အဓိကထားဆွေးနွေးခဲ့တယ်လို့ကော်မရှင်အဖွဲ့ဝင်တစ်ဦးဖြစ်တဲ့ဒေါ်စောခင်တေကပြောပါတယ်
။ကြားပြတ်ကော်မရှင်အစီရင်ခံစာပေါ်မှာဒီအချက်တွေကအကောင့်နေပြီးချက်တွေကဖတ်ပြီးတော့ဖဲ့ဖို့လိုသေးတယ်။ဒီချက်တွေဟာဖြင့်ဟိုဆက်ဖြစ်တယ်ပေါ့နော်။အဲ့လိုမျိုးတွေကိုလေတော်တော်များများသင်ပြကြပါလေပြီးတော့မှအဲ့ဒီအဖွဲ့အစည်းတွေနေနေပေါ့နော် last report မှာပေါ့နော်ဒါနောက်ဆုံးခင်ပေ report မှာမှာဗားလေဖြစ်တင်နေဆိုတာကိုအဲ့ဒါလေးဆွေးနွေးပါလေဒါအရင်စုံစမ်းစစ်ဆေးရေးကော်မရှင်နေနေရတော့ပေါ့နော်ဒါသူတို့စုံစမ်းတွေ့ရှိခဲ့ရတဲ့အပေါ်မှာအနေတို့ဖက်ကမေးတာလေးတွေပေါ့မှာသူတို့ဖက်ကပြည့်ပြည့်စုံစမ်းလေးတွေတော်တော်များများရှင်းပြသွားတာတွေ့တဲ့တကြောင်မို့တချို့ကိစ္စတွေဆိုလို့ရှိရင်ပို့ပြီးတော့ပြည့်ပြည့်စုံစမ်းတည်သွားတာပေါ့နော်အန်တီတို့ဖက်က
လာမယ့်တနင်္ဂနွေနေ့မှာလဲကော်မရှင်အနေနဲ့ပြည်ထောင်စုကြံ့ခိုင်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဦးတန်းထေအပါအဝင်ပါတီထိပ်ပိုင်းကောင်ဆောင်နေနဲ့လဲတွေ့ဆုံမှုရှိပါတယ်။ဒါပေမဲ့လို့ရခိုင်လွတ်တော်အတွင်းအများစုအနိုင်ရထားတဲ့ရခိုင်အမျိုးသားပါတီ ANP ပါတီနဲ့တော့ကော်မရှင်တက်တန်းအတွင်းတစ်ချိန်မှတွေ့ဆုံခဲ့ခြင်းမရှိသေးပါဘူး။အကြံပေးကော်မရှင်အဖွဲ့ဘက်ကတွေ့ဆုံမှုကန့်လန့်ခဲ့တာရှိပေမဲ့လို့ ANP ပါတီဘက်ကလက်ခံတွေ့ဆုံခဲ့ခြင်းမရှိဘူးလို့ကော်မရှင်ဘက်ကပြောပါတယ်။ရခိုင်ပြည်နယ်တွင်ပြည်ပခါရီရုံနေသွားစီဖို့ဒေသဖွံ့ဖြိုးတိုးတက်ဖို့လိုသလိုရခိုင်ပြည်အရင်းနဲ့ပတ်သက်လို့လှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေနဲ့လည်းမကြမကြာတွေ့ဆုံတင်တယ်လို့ NLD ဘဟုအလို့အမှုဆောင်ဦးညာဝင်းကအကြံပြုပါတယ်
။ကျွန်တော်တို့ပြောတာတော့ရခိုင်ပြည်နယ်ကပြဿနာဟာတော်တော်လေးနက်တယ်။နောက်ပြီးတော့ communication တွေကောင်းမှုစီးပွားရေးတွေပုံညွှန်တိုးတက်ဖို့အဲ့ဒါတွေရှိလာလို့ရှိရင်ဖြစ်နေတဲ့ပြဿနာတွေကအချက်လက်တော်တော်များရုံနေသွားမယ်။ရခိုင်ကော်မရှင်ပဲဖြစ်ဖြစ်နောက်ကဟိုဘလို့ပဲဖြစ်ဖြစ်ရခိုင်ကြီးနေနဲ့ပတ်သက်ခဲခဲဝင်ဝင် communication များများရှိရမယ်လားကိစ္စတရားချင်းကိစ္စတစ်ခုချင်းလိုက်မှာခေါ်ယူတွေ့ဆုံဆွေးနွေးတာတက်အမြဲတမ်းဆက်သွယ်ဆောင်ရွက်နေမယ်ဆိုရင်ပို့ပြီးတော့အောင်မြင်မယ်လို့ကျွန်တော်အဲ့ဒါလို့လည်းအကြံပြုခဲ့တယ်
ပြီးခဲ့တဲ့မတ်လ16ရက်နေ့မှာတော့ကော်မရှင်ဟာကြားပြတ်အစီရင်ခံစာတရက်ကိုထုတ်ပြန်ခဲ့ပြီးကော်မရှင်ရဲ့အကြံပြုချက်တွေကိုအစိုးရအနေနဲ့ဆက်လက်လုံဆောင်ချက်ရှိမှရှိကိုလည်းစောင့်ကြည့်သွားမယ်လို့ဒေါ်စောခင်တေကဆိုပါတယ
်နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်အားလေးပေါ့နော်ဒီအန်တီရိုထက်တဲ့အစီရင်ခံစာပေါ်မှာသူထောက်ခံမှုရှိတယ်ဒါပေမဲ့အန်တီရိုသိတဲ့အကြံအကုန်လုံးကိုအစိုးရဘက်ကလည်းပြည့်ပြည့်စုံစုံချက်ချင်းကြီးအကုန်လုံးနိုင်မယ်ဆိုတာတော့ဒါအစိုးရဘက်မှလည်းတခြားလုပ်ရတယ်ရှိပါတယ်သို့တော်လည်းပဲအန်တီရိုဘက်ကလည်းပဲဒါလုံတင်လုံထိုက်တဲ့အပေါ်မှာဆက်ပြီးတော့အစိုးရလုံနေသလားမလုံနိုင်ဘူးလားဒါတွေပေါ်မလဲအန်တီတို့ဟာဒါကိုဆက်ပြီးတော့မှစောင့်ကြည့်တော့မှဖြစ်ပါတယ
်ရခိုင်ကြံပြီးကော်မရှင်ဖွဲ့ကိုကုလသမဂ္ဂအထွေထွေတွင်ရင်မှုချုပ်ဟောင်းမစ္စတာကိုဖီအာနဲ့ဦးဆောင်ပြီးမြန်မာနိုင်ငံသားအဖွဲ့ဝင်6ဦးနိုင်ငံတကာပညာရှင်3ဦးတို့နဲ့ပြီးခဲ့တဲ့စက်တင်ဘာလ9ရက်နေ့ကဖွဲ့စည်းခဲ့တာပါရခိုင်ပြည်ရင်းနဲ့ပတ်သက်လို့နိုင်ငံတကာကလူပုဂ္ဂိုလ်တွေပါဝင်နေတဲ့အတွက်အစိုးရဘက်ကကန့်ကွက်မှုတွေလည်းရှိခဲ့ပါတယ်ဒါပေမဲ့လို့ဒီအဖွဲ့ဟာတရားလွတ်လပ်တဲ့အဖွဲ့တစ်ခုဖြစ်ပြီးရခိုင်ဒေသတွင်းပြည်ပခန့်တွေကာကွယ်တားဆီးတာအပါအဝင်လူသားချင်းစာနာထောက်ထားတဲ့အကူအညီတွေပေးအပ်တာနှစ်ဖက်အတိုင်းအဝိုင်းနှစ်ခုကြားပြန်လည်တင်မြှပ်ဖို့နဲ့ရခိုင်ဒေသဖွံ့ဖြိုးတိုးတက်ဖို့ကိစ္စရပ်တွေကိုဆောင်ရွက်သွားမှာဖြစ်တယ်လို့ပြောဆိုထားပါတယ်။ဒီအဖွဲ့ရဲ့တည်တံ့ဟာတစ်နှစ်တာကာလဖြစ်ပြီးလာမယ့်ဩဂတ်လမှာအကြံပေးကော်မရှင်အဖွဲ့ရဲ့စုံစမ်းတွေ့ရှိချက်တွေကိုအစိုးရထံကိုအပြည့်အစုံအစီရင်ခံစာတင်ပြမှာဖြစ်ပါတယ်ခင်ဗျာ။
ကိုထောင်တင်ပြပို့ထားတာပါသောတာရှိရန်ရှင်ခုတစ်ခါမှာတော့စနေနေ့ညဒိုင်းလေးလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပါ
သောတာရှိရန်ရှင် မြန်မာနိုင်ငံမှာပြောင်းလဲတွေဖြစ်ပေါ်လာခဲ့ပြီးတဲ့နောက်ပြည်ပမှာတွားရပညာသင်ကြားခဲ့တဲ့သူတို့ချို့ဟာအခုခါမှာမြန်မာနိုင်ငံကိုပြန်ပြီးတော့ပညာရေးဝန်ဆောင်မှုလုပ်ငန်းတွေလုပ်ကိုင်နေကြပါတယ်။ဒီလိုလုပ်ကိုင်တဲ့နေရာမှာသူတို့တွေအနေနဲ့ဘယ်လိုအခက်အခဲမျိုးတွေရင်ဆိုင်နေရပါလဲ။ဒီအခက်အခဲတွေကိုဘယ်လိုကျော်လွှားနိုင်ပါပါလဲ။ဒီတစ်ပတ်စီရင်ညာတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးသွားမှာပါရှင်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုဖုန်းနံပါတ်ချိုတင်ပေးပို့ထားမယ်ဆိုရင်ဓာတ်ရိုက်လေးလိုက်စီစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူပေးပါမယ်။ဒါမှမဟုတ်စာနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ကိုယ့်ရဲ့သဘောထားအမြင်တွေကိုချိုတင်ပေးပို့ထားနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းရေးသားပေးပို့လို့ရပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဖုန်းနံပါတ်ကတော့0932312554ဖြစ်ပါတယ်။ပါဝင်ဆွေးနွေးပေးကြတဲ့တော်တော်ရှင်တွေကိုဖိတ်ခေါ်ပါတယ်ရှင်။တော်တော်ရှင်တွေနဲ့ဆင်းနေနေည9နာရီစီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။ဒါရိုက်လေးလိုင်းစီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့ဆင်းနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်။ဒီဝေကနေတောက်ကြနေညပိုင်းစီစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ခုတစ်ခါမှာတော့တရုတ်နိုင်ငံကဥဆောင်တဲ့ပိုလန်မှာအပါအဝင်ကုန်သွယ်ရေးကပတ်လမ်းဖောက်လို့ရင်းနဲ့ဆိုင်တဲ့အစည်းအဝေးကိုမြန်မာနိုင်ငံကလည်းတက်ရောက်မဲ့သတင်းကိုတင်ဆက်ပေးကြပါတယ်။အာရှဒေသကနေဥရောပအာဖရိကထိကုန်လမ်းရောရေလမ်းကပါဆက်သွယ်နိုင်မဲ့ပိုလန်မှာအပါအဝင်ကုန်သွယ်ရေးကပတ်လမ်းကြောင်းကြီးကိုတရုတ်နိုင်ငံကဥဆောင်ဖောက်လုပ်နေပါတယ်။ဒီလမ်းမကြီးနဲ့ဖောက်လို့ရဒေတာတွင်ကနိုင်ငံတွေရဲ့ထိပ်သီးအစည်းအဝေးကိုတော့မေလလယ်မှာကျင်းပမှာဖြစ်ပြီးတော့မြန်မာနိုင်ငံကလည်းတက်ရောက်မှာဖြစ်ပါတယ်။ဒီကပတ်လမ်းကြောင်းဖောက်လို့ရမှာတရုတ်နိုင်ငံအနေနဲ့ဘလောက်ထိအောင်ဦးစီးဆောင်ရွက်နေရပါလဲ။ AP သတင်းတပုတ်ကိုခြေခံပြီးတော့ကိုအောင်အောင်ကပြောပြပေးပါလိမ့်မယ်ရှင်။
2013ခုနှစ်ကတည်းကစတင်ကောင်းတဲ့ဖော်တဲ့တရုတ်ပိုးလမ်းမအပါအဝင်ကုန်သွယ်ရေးကပတ်လမ်းတိဆောက်ရမှာတရုတ်ဗန္ဓာရေးအဖွဲ့အစည်းဝင်အနေနဲ့တက်တက်ကြွကြွပါဝင်နေတယ်လို့တရုတ်ဗန်များဆိုင်ရာအသင်းကြီးရဲ့ဒုက္ခထဖန်ကွမ်ဝေကပြောပါတယ်အခုခါမှာတော့ဒီစီမံကိန်းကြီးဟာအသက်ဝင်နေပြီးအကျိုးမြတ်တွေခံစားနေရပြီလို့သူကပြောပါတယ်
။截至2016年末，共有九家中资银行在
2016年购买一吨波兰马伊的小卡26那个嘛，把他妈的外资三亚破坏是盘毛，悄悄那股喷了开玩的。哎天嘛，高门尼国实习苦呢，他那块都是阿古，果是来用各股包围嘛的。ဒီအပန်းဒီနီအနေနဲ့လည်းလန်ဒန်မှာရုံးဖွင့်မှုလည်းတက်တက်ကြွကြွပြင်ဆင်နေပါတယ်
။အာရှကိုဥရောပအာဖရိကဒေသတွေနဲ့ဆက်သွယ်ထားတဲ့ကုန်သွယ်လမ်းဖြစ်တဲ့ရှေးခေတ်ပိုလန်မကြီးတစ်လျှောက်တည်းမှာပဲဒေသရင်းကုန်သွယ်ရေးနဲ့အခြေခံစောက်ဦးတွေတည်ဆောက်နိုင်မှုရည်ရွယ်ပြီးတရုတ်သမ္မတရှီကျင်းပင်ဒီစီမံကိန်းစတင်မှုအစုပြုခဲ့တာပါ။မြန်မာသမ္မတဦးတင်ကျော်လည်းတရုတ်သမ္မတရှီရဲ့ဖိတ်ကြားချက်နဲ့လွန်ခဲ့တဲ့လကတရုတ်နိုင်ငံကိုသွားပြီးပူးပေါင်းဆောင်ရွက်ရေးမြင့်တင်မယ်လို့ပြောကြားခဲ့ပါတယ်။အခုခါမှာတော့ဒီတရုတ်ဗန္ဓာငွေကြေးဆိုင်ရာအဖွဲ့အစည်းတွေဟာအတင်းအဖွဲ့ဆိုင်ရာချင်းငွေစက်မှုကဏ္ဍအတွက်ရမုံငွေနိုင်ငံသားစီမံကိန်းချင်းငွေအတွက်ယင်းဒီမြုပ်နှံမှုရမုံငွေထူထောင်ရမှာတိုးတက်မှုတွေရှိအောင်တရုတ်ဗန်အင်စတီကျူရှင်းကဆောင်ရွက်ပြီးနေပါပြီအဲ့ဒီငွေတွေနဲ့အဝေးပြေးလက်မတွေရထားလမ်းတွေစိတ်ကန်းတွေနဲ့တအားပေးဆက်ယုံတွေဆက်သွယ်ရေးအတွက်အခြေခံဆောက်ဦးတွေစောက်လုပ်ဖို့တရုတ်နိုင်ငံအနေနဲ့ငွေအများပြားယင်းဒီမြုပ်နှံခဲ့တယ်လို့ဗန်ကပြောပါတယ
်未来中国银行业将坚持共同发展合作共赢
让社交的那些马林爱南安的那 American Dollar 第二的社交比例在某些的西门跟的国第二南安的人们也出发了爱南安的人们在一年没有那么好设立的什么5比例 Dollar 西比本人案的危机套班部门西营第西门跟的刚才朋友们骗来吗
မေလလယ်မှာကျင်းပမယ့်ကုန်သွယ်ရေးကမ္ဘာလမ်းဆိုင်ရာထိပ်သီးအစည်းအဝေးကိုတော့ကုန်သွယ်လမ်းဖောက်လို့ရနိုင်ငံအများပြားကခေါင်းဆောင်တွေတက်ရောက်ဖို့ရှိပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်လည်းဒီအစည်းအဝေးကိုတက်ရောက်မှာဖြစ်ပါတယ်
။ကွန်အွန်တင်ဆက်ထားဖြစ်ပါတယ်။ဖီရီကနေတောက်ကြနေညပိုင်းစီစဉ်တွေကိုဆက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်မှာတင်ဆက်ပေးမယ်ဒုတိယပိုင်းစီစဉ်တွေမှာတော့အမျိုးသမီးကဏ္ဍသုတဆောင်တဲ့အမေရိကန်တခွင်အပြင်သိပ္ပံနဲ့နည်းပညာကဏ္ဍစာအုပ်တွေကိုလည်းနှာစင်ကြဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာကြမှာတော်တော်ရှင်များရှင်2019ခုနှစ်မေလ12ရက်တောက်ကြနေ့ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုတော်တော်ရှင်နေနိုင်ကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည7:00နာရီထိလိုင်းတူမီတာ24 25 32နဲ့50ပြင်လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာဆိုရင်တော့အင်္ဂါဂျိုကိုစရုပ်တွေသာမကလူကိုယ်တိုင်တွားရောက်မဲ့စီမံကိန်းနဲ့ပတ်သက်ပြီးတော့
လွန်ခဲ့တဲ့9နှစ်လောက်ကအင်္ဂါဂျိုပေါ်ကို Curiosity လို့ခေါ်တဲ့ကားစရုပ်ကလေးတစ်ခုကိုတင်လိုက်ပြီးတော့အောင်မြင်စွာ
ဒါစာသိပ္ပံပညာရှင်ဒေါက်တာပရိသတ်တင်ကားခုလိုရှင်းပြသွားတာကိုသိပ္ပံနဲ့ဉာဏ်ပညာကဏ္ဍမှာပြည့်စုံနားဆင်ကြရမှာပါ။ဒါပြင်အမျိုးသမီးကဏ္ဍနဲ့တုဒ္ဒဆုံနဲ့မဲကန်တခွင်ကိုလည်းနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာအိမ်တော်ရှင်အမျိုးသမီး9ယောက်မှတယောက်ကအိမ်တွင်းအကြမ်းဖက်မှုကိုခံနေရတယ်လို့ကျန်းမာရေးနဲ့အာခစားဆိုင်ရာဝန်ကြီးဌာနကကြေညာပေးနေတဲ့ကထုတ်ပြန်တဲ့2015-2016ခုနှစ်အစည်းအဝေးကစားမှဖော်ပြထားပါတယ်။အိမ်တွင်းအကြမ်းဖက်မှုအနေအထားကဘယ်လိုရှိပါသလဲ။အဆိုးဆုံးဒဏ်ကိုဘယ်သူတွေကခံနေကြရပါသလဲ။ဒီလိုတန်လျာဆိုးကနေဘယ်လိုရုန်းထွက်နိုင်ပါလဲဆိုတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာတန်ကစူးစီးတင်ဆက်ထားပါတယ်ရှင်။'Cause it only serves to make me more determined to achieve my final goal. And I come back even stronger. Domestic violence to Korea. In green jump him who ha. She got look when you go chop out your yelpy. Amused me the way, clear the way. Look up where see the way. Jamaye, oh, I need time money. See why you do it. Tigai, see the look.2015-2016ခုနှစ်တွင်မြန်မာနိုင်ငံကျန်းမာရေးနှင့်အာကစားဆိုင်ရာဝန်ကြီးဌာနကရှားတာပတိနေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါလေ။အင်တွင်ကျန်းဖက်မှုနှင့်ပတ်သက်လို့အသက်15နှစ်နှင့်49နှစ်ကြားမြို့တီပေါင်း 4,563 ဦးကိုစစ်တမ်းကောက်ခံခဲ့ရမှာအင်တောင်ရှိအမျိုးသမီး9ဦးကြစီမှာတဦးဟာခင်မွန်းဖြစ်သူရဲ့ကိုတိလျောက်စော်ကားမှုလိမ်ပိုင်းဆိုင်ရာဓမ္မမဟုတ်စိတ်ပိုင်းဆိုင်ရာနှိမ့်ဆက်မှုကိုခံကြရတယ်လို့လည်းထောက်ပြထားပါလေ။ခင်မွန်းဖြစ်သူကခုလိုနှိမ့်ဆက်စော်ကားမှုဟာအသက်အရွယ်15နှစ်19နှစ်အတွင်းမှာ28ရာခိုင်နှုန်းရှိပြီး40နဲ့49နှစ်ကြားမှာတော့20ရာခိုင်နှုန်းရှိတာဖြစ်ပါလေ။အိမ်တော်ကွာရှင်းထားသူတွေမုတ်ဆိုးမှတွေကြားမှာတော့တစ်ချိန်ကခင်မွန်းတွေရဲ့နှိမ့်ဆက်မှုကိုခံရတဲ့အမျိုးသမီးတွေဟာ40နှစ်ရာခိုင်နှုန်းရှိပြီးအင်းတောင်ရှိအမျိုးသမီးတွေကြားမှာတော့19ရာခိုင်နှုန်းရှိတာဖြစ်ပါတယ်။ဒါအပြင်အနည်းဆုံးကလေး9ဦးရှိတဲ့အင်းတောင်ရှိမတွေကြားနှိမ့်ဆက်ခံရမှုဟာ32ရာခိုင်နှုန်းရှိပြီးကလေး4ယောက်အောက်ရှိသူတွေကြားနှိမ့်ဆက်ခံရသူတွေကတော့27ရာခိုင်နှုန်းရှိပါတယ်။မြန်မာနိုင်ငံမှာအင်းတောင်ဘက်ရဲ့နှိမ့်ဆက်မှုတွေအများဆုံးဘယ်ပြည်နယ်မှာဖြစ်ပါသလဲ။ရခိုင်ပြည်နယ်မှာ54ရာခိုင်နှုန်းနဲ့တနင်္သာရီတိုင်းမှာ40ရာခိုင်နှုန်းရှိပြီးရန်ကုန်နဲ့မန္တလေးတိုင်းတို့မှာတော့12ရာခိုင်နှုန်းတွေရှိတာတွေ့ရပါတယ်။ဒါအပြင်အမျိုးသမီးတွေအနေနဲ့ပညာအရေးချင်းနယ်လီငွေချေးချွတ်တယ်လီပိုနှိမ့်ဆက်ခံရလီဖြစ်ပါတယ်။ဒါအပြင်ဇနီးတွေကိုနှိမ့်ဆက်ညှိမှတ်ရမှာအရက်တောက်တဲ့ခင်မွန်းတွေတဝက်နီးပါးဟာနှိမ့်ဆက်လီရှိပြီးအရက်မတောက်တဲ့ခင်မွန်းတွေကြားနှိမ့်ဆက်မှုဟာ14ရာခိုင်နှုန်းရှိပါတယ်။ခင်မွန်းနေနဲ့ဇနီးပေါ်ထိ ंछ ုပ်မှုပိုကြီးလီပိုနှိမ့်ဆက်မှုနှုံများလီပဲဖြစ်ပါတယ်။ဒါအပြင်ခင်မွန်းကိုကြောက်ရတဲ့ဇနီးတွေကနှိမ့်ဆက်ခံရတာ87ရာခိုင်နှုန်းရှိတယ်လို့လည်းစီရင်ခံစာမှာထောက်ပြထားပါတယ်။အိမ်တောင်ရှိမျိုးသမီးတွေနဲ့ခုလိုအိမ်တွင်းအကြမ်းဖက်မှုတန်းခံနေရတာကြောင့်ကာယနဲ့စိတ်ဆင်းရဲမှုတွေခံကြရပြီးလက်ရှိအခြေအနေကနေစီးပွားရေး၊ဒါသမီးရေး၊လူမှုရေးကြောင့်ရုံးမထွက်နိုင်ကြပဲအခြေအနေကိုလက်ခံတာဆိတ်ရှိပြီးတိခဏနားလေခွင့်လို့ပြကြတာတွေရှိတယ်လို့လည်းအစီအခံစာမှာထောက်ပြထားပါတယ်။ရခိုင်တိုင်းရင်းလူမတ်နွေဦးကတော့ထိုင်းမြန်မာနယ်စပ်ကနေအမေရိကန်ပြည်ထောင်စုမှာဒုက္ခတွေဖြစ်လာရောက်ခြေချခဲ့သူဖြစ်ပါတယ်။ဒါ၃ယောက်မိခင်ဖြစ်သူမတ်နွေဦးအနေနဲ့အိမ်တွင်းအကြမ်းဖက်ခံရသူဖြစ်ပေမဲ့လို့လည်း
ီအခြေအနေကနေရုံထွက်ပြီးသူ့ဘဝရည်တည်နိုင်အောင်ဘယ်လိုကြိုးပမ်းခဲ့တဲ့ဆိုတာကိုဆက်ပြီးတင်ပြလိုပါတယ်
စိတ်ပွေထေကပြေးလာရတဲ့လူတွေကဒီနိုင်ငံရောက်ပြီးမှပဲဒီမိသားစုရေးစိတ်ပွေမှာပြန်ပြီးရင်ဆိုင်ခဲ့ရပါတယ်ဒီလိုအကျန်းဖတ်မှုထဲမှာကျမကလေးတွေကိုမကြည့်စေချင်ဘူးအကျန်းဖတ်မှုတွေကိုမသိယူစေချင်ဘူးမိဘဟာကလေးတယောက်ရဲ့လက်ဦးဆရာဖြစ်ပါတယ်မကောင်းတာတွေကိုစစ်စစ်ကြည့်ဘာကြောင့်ကျွန်တော်တို့လက်ခံနေရမှာလဲအဲ့ဒါကျမကိုကိုမင်းတာပေါ့နော်ကျမကဒီကလေးတွေ၃ယောက်နဲ့ဒီအမေရိကမှာရောက်လာတဲ့ရှိမှာမိဘဆွေမျိုးအဆိုင်ဝိုင်းဆိုရင်တယောက်မှမရှိကြဘူးအလုပ်တစ်ပတ်ကလေး၃ယောက်ဒီတောင်းအရင်အရေးကြီးပါလေအဲ့ဒါကြောင့်ဒီမှာအခက်ခဲတဲ့အချိန်မှာနေစဉ်နဲ့တူပေါ့နော်ဖြတ်ကျနေရပါတယ်တနည်းနည်းနည်းနောက်ပိုင်းမှာတော့ခုကတော့ပါကြပြီးပြီမကြောက်တော့ပါဘူးဘာကုန်မှမကြောက်တော့ပါဘူးစိတ်သက်လေးမကြဘူးပဲအရင်အရေးကြီးတယ်ဒီမှာရေဆုံးဖြတ်ချက်ဒီမှာခိုင်းမအောင်ဆုံးဖြတ်လိုက်တယ်ဘလို့မျိုးခက်ခဲမှုဖြစ်ဖြစ်ဒီမှာဘွားကိုဒီမှာရုန်းခံမင်းလို့ဆုံးဖြတ်ထားပါတယ်
အဲ့လိုဆုံးဖြတ်ချက်ကိုပဲမိန်နေနေချပြပါတော့နော်ဒီအင်ဒွေးရဲ့အကြံဖက်မှုဒီတန်တရားနေလွတ်မြောက်အောင်ကျုပ်ပိုင်ရမှာပေါ့နော်မတ်နွေဦးအနေနဲ့လက်တွေ့လုပ်တဲ့နေရာမှာပေါ့ဘယ်လိုပြဿနာတွေကြုံရပါလိမ့်ရှင
်မိသားစုရက်တွေပေါ်ကအများခက်ခဲရှိပါတယ်ဒါပေမဲ့အမမဘာရည်ရှိများရှိလဲဆိုတော့ကျမစဉ်းငယ်ငယ်လေးကပဲကျမရခိုင်ရိုးရာရင်ကြီးမှုရက်ကန်းတွေကိုကျမရက်တယ်ဆိုတော့အဲ့ဒီရက်ကန်းတွေရက်ပြီးကျမစီးပွားရေးတစ်ခုကောင်းကောင်းအောင်မြင်မြင်လုပ်ဖို့အတွက်ကိုဆုံးဖြတ်ထားပါတယ်အဲ့ဒီဒီဘဝရဲ့နာမည်ကတတော် Weaving Through Change လို့ခေါ်ပါတယ်။အဲဒီမှာကဘာလုပ်နေလဲဆိုတော့လောလောဆယ်ကိုလေးရက်ကန်ရဲနေတယ်။ဒီမှာရှိနေတဲ့မျိုးသမီးတွေတချို့တွေကလေသူတို့အလုပ်ရှိလာဖို့အတွက်သူတို့မှဘာကြောင့်ဆိုရောက်လာတဲ့မျိုးသမီးတွေတော်တော်များများကအင်္ဂလိပ်စကားမသက်တော့အခက်အခဲရှိတဲ့လှုပ်ရှားရတဲ့နေရာတွေမှာသူတို့မှရှိတဲ့ပညာတွေပါလာတယ်။အဲဒီပညာတွေကသုံးချစေရှင်နေပြီးရင်ကကျွန်တော်ရိုးရာဒလေကိုလေသင်သိစေရှင်နေပြီးနေရာပဲရောက်ပေါ့နော်။အခုရက်ကန်လေးရဲနေပါတယ်။ကျမကဒီဇိုင်နာတယောက်အနေနဲ့ San Francisco Bay Area မှာဆိုရင်ဒါလည်းမင်းများသိပါတယ
်အခုလိုပေါ့နော် weaving through change ကနေပြမဒီအပြောင်းလဲကိုဖော်ဆောင်ဖို့ကိုနဲ့အတူပေါ့နော်တခြားလူတွေကိုလည်းနေတောင်းမြောက်ပြီးနေရာကနေပြမတစ်ချိန်နဲ့မှပဲမနှွေဦးပြောပြချက်အရာပေါ့နော်မြန်မာနိုင်ငံဘာဝင်ကဘာတစ်ဖက်မှာအမျိုးသမီးတွေအချမ်းဖက်ခံရမှုခွဲခြားဆက်ဆံခံရမှုနဲ့ပတ်သက်ပြီးတော့လေလှုပ်ဆောင်နေတယ်လို့သိရပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ပြောပြပေးပါလား
တယောက်တည်းကဒီလိုမျိုးဖြစ်နေတာမဟုတ်ဘူးရှင်းလိုက်လို့လေအများကြီးမှအဲ့လိုမျိုးဖြစ်ခဲ့တဲ့အိမ်တွင်းတွေမှာဖြစ်နေကြတဲ့ဖြစ်ခဲ့တဲ့မျိုးသမီးတွေဘာကြောင့်ဆိုတော့တရားမျှတမှုမရှိဘူးဥပဒေတွေကောင်းကောင်းမဖြစ်တဲ့အတွက်ကကျွန်တော်တို့ဒီတက္ကပါလုံးမှာရှိနေတဲ့အမျိုးသမီးဟာသက်ဆံရေးနဲ့တယောက်တယောက်ကာကွယ်သွားမယ်ကုညီသွားမယ်အစိုးရသာမဟုတ်ဘူးပေါ့နော်လူတိုင်းလူတိုင်းမှာတာဝန်ရှိတယ်ဆိုတဲ့ဒီ campaign လုပ်နေပါတယ်။တော်တော်များများကတော့အဲ့ဒီကိစ္စတွေစိတ်မပြေပါဘူး။ဘာလို့လဲဆိုတော့သူကရှက်တယ်။တနည်းတော့ပါပြုတ်ကလေးအပိုင်ဝိုင်းပါပြုတ်မလဲ။ကျမပြောချင်တာကကျမတက်ပြုတ်နေတာမဟုတ်ဘူး။ဒါပြုတ်နေတာကကျုံပြီးအားလုံးအကျိုးရှိဖို့အတွက်ပြုတ်နေတာ။ကျွန်တော်အပိုင်ဝိုင်းတစ်ခုလေးအကျိုးရှိဖို့အိုင်းပြေအတွက်အကျိုးရှိဖို့အတွက်ပဲပြုတ်နေတာပါလို့ပေါ့နော်။ဆိုတော့အဲ့ဒါကြောင့်သူတို့ပုံပြီးမီဒီယာက attention ထားလာတယ်လူလူများများကကိုသားကလေးကိုသားမယားကိုသူကကိုသမီးကိုညီမကိုအဆိုင်ဝိုင်းကိုချစ်တာပဲဆိုတော့ချစ်တဲ့လူတွေကြတော့ပူပြီးလေးထားဖို့တွေကတည်းကပြောပြရတယ်မဖြစ်ပါဘ
ူးဓာတ်တွေပဲပေါ့နော်မနှွေဦးတို့မျိုးအင်းဝေးချမ်းဖက်မှုအခက်ခဲတန်းခါစီပီခံရတဲ့အမျိုးသမီးတွေအနေနဲ့ပေါ့နော်ဘလို့အကောင်းဆုံးအကြံပေးချင်ပါလဲရှင်
အကြံပေးချင်တာကရောက်တဲ့နေရာမှာဘယ်နေရာပဲရောက်ရောက်အမေရိကမပြောနဲ့ဘယ်နေရာပဲရောက်ရောက်စိတ်တဲ့ခိုင်မာဖို့နဲ့ကိုကိုကာကွယ်ဖို့ကိုသားသမီးကိုကာကွယ်ဖို့ကိုအဆိုင်ကွင်းကိုကာကွယ်ဖို့တကစိတ်ဓာတ်အရာကင်းစင်ဖို့လိုပါတယ်ကြည့်လိုက်ပါမိသားစုတော်များများရောက်လာတဲ့လူတွေကစိတ်ပွေထေးကပဲအန်ဂျီတွေအများကြီးကိုပေါင်းစံတော့သနက်ဆိုင်တွေထဲကသူတို့က re traumatize ဖြစ်နေတယ်ဒီနိုင်ငံရောက်လာတော့အစ်စ်အဆိုင်ဝိုင်းအလုံးမရှိဘူးနေရာအစ်စ်မရှိတဲ့နေရာမှာရောက်လာတော့ပြန်ပြီးစိတ်ဓာတ်ရေးရာရဟာအញ្ញန်းကိုခက်ခဲကိုဖြစ်နေတဲ့အချိန်မှာဘာလို့လဲဆိုတော့စိတ်ဓာတ်ခိုင်မာဖို့လိုတယ်ဒီလေကျမဆက်ပြီးဝေချုံနေရမယ်ဒီအခက်ကြီးတွေကိုဒါဟာကိုကျွန်တော်စိတ်ညစ်လို့မရဘူးစိတ်တက်မကြဘူးပဲโอเคရှင့်ကိုဆက်သွားမယ်ဆိုပြီးအဲ့ဒီကိုပဲစိတ်တက်ကိုခိုင်မာစေရမယ်လူဘွားရဲ့အဲ freedom ဆိုတာကအဲ့ဒီထဲမှာပါလို့လဲဆိုတော့ကိုယ့်ကို free ဖြစ်ဖို့လိုတယ်နံပါတ်၁ပေါ့နော်ကိုယ့်ကိုလွတ်မြောက်အောင်မကြိုးစားနိုင်ရင်တော့ကိုယ့်ကိုလွတ်မြောက်တဲ့အတိတ်တွေဟာကိုယ်တိုင်ကပဲမသိစေရင်တော့လူတိုင်းတခြားလူတွေလည်းလွတ်မြောက်လို့မရဘူးသာသမီတွေလည်းလွတ်မြောက်လို့မရဘူးဆိုတော့ကိုယ်ကိုနှိတ်ကသိရမယ်freedom ဆိုတဲ့ baby ကဘာလဲဆိုတော့နာမည်တည်ရမယ
်။အဲ့လိုဦးကသား၃ယောက်ရှိတယ်ဆိုတော့အခုသားတွေကတော့အားလုံးပဲအဆင်ပြေနေကြတာပေါ့။သူတို့အတွက်ကတော့ကိုကတော့အများကြီးပဲအားရစရာပီတိဖြစ်စရာဖြစ်မှာပေါ့နော်သူတို့အတွက်
။အာဟ
ဟုတ်ပါဘူးသူများအနေနဲ့ချေကြောင်ပဲကျွန်တော်မိသားစုတွေခဏလေးပဲတခါရောက်တာပါဟုတ်ကဲ့ကြောက်ရမယ်မသမီးတွေဟိုခြေပြီးကသမီးတွေအောင်းနေလာတယ်ချမ်းသာလာတယ်သူချင်လာတဲ့ကလေးတွေဖြစ်လာတော့အဲ့ဒါကိုပီတိကြပြီးကျွန်မအရန်ကိုဝန်းစားတယ်ကျွန်မပေါ့နော်မိခင်တယောက်အနေနဲ့ဖြတ်တန်းလာရတဲ့ဒုက္ခတွေရုန်းကန်ခဲ့ရတဲ့ဟာတွေကအားလုံးပဲရုန်းကန်ရကျွတ်တ်သွားတာပေါ့နော်
အင်းရင်တန်ဖတ်မှုကြောင့်တော်လှန်တန်တိုက်ဆက်ထားတဲ့မျိုးသမီးကလမနာဆင်ခဲ့ကြတာဖြစ်ပါတယ်။ဒေါက်တာရှင်များရှင်VOA ကနေခုလိုထုတ်လွှင့်ပေးနေတဲ့အတန်လွတ်စီစဉ်တွေပါဝင်ရုပ်မြင်သံကြားစီစဉ်တွေကို voa.internet.com/thulunereyachinne.com/ne.thema.be.dae.phan.yu.na.sin.nai.ma.de.ku.thu.ka.ma.ro.tu.ta.song.ne.american.tkhwin.season.ko.tin.set.pe.jin.ma.de. ဒီတစ်ပတ်ရဲ့တူတာဆောင်တဲ့အမေရိကန်တခွင်အစည်းအဝေးမှာတော့တက်နစီပြည်နယ်ရောက်မြန်မာနိုင်ငံကရွှေ့ပြောင်းခြေချနေထိုင်ကြတဲ့ကရင်တိုင်းသားတွေရဲ့ဘဝကြောင့်ကိုရိုက်ကူးထားတဲ့ All Saints ရုပ်ရှင်ဇာတ်လမ်းအကြောင်းကိုပြောပြပေးပါပါ။ဒီရုပ်ရှင်ထဲမှာရွှေ့ပြောင်းခြေချနေထိုင်သူကိုရဲဝင်းရဲ့ဘဝစကြောင်းကိုအဓိကဇယုတ်နေရာမှာထားပြီးတော့ဇဲအိမ်တွေရိုက်ကူးထားတယ်လို့ဖြစ်ပါတယ်။ကောင်းငါကိုရဲဝင်းကိုဆက်သွယ်မေးမြန်းထားတဲ့အပိုင်းနှစ်ကိုတင်ဆက်ပေးပါမယ်ရှင်။
ဘုရားဝင်းကအခုလိုမျိုးပေါ်လေအဲ့လိုသွားပြီးတော့တင်ပြနိုင်တဲ့အခါကျတော့ဒီဖျားเจ้าကိုဆက်ပြီးတော့ဒီရောင်းဖို့မရောင်းဖို့ကိစ္စဘယ်လိုဖြစ်လာလဲဖျားเจ้าကရောင်းမဲ့ကိစ္စကို၃လောက်ရွှေ့လိုက်တယ်ဝယ်မဲ့လူကလည်းဝယ်ချင်နေပြီအရန်ကိုတို့ကဖျားเจ้าလိုအပ်တာကိုတို့လည်းတခြား community တစ်ဖက်ကတို့ကရွှေ့လိုက်တဲ့ခါကျတော့ဒီဖျားเจ้าတန်ဖို့ကိုကျွန်တော်ဆက်ပေးရတယ်ဆက်ပေးလာတဲ့ခါကျတော့ချက်ချင်းပဲတို့ကလည်းဟိုနေတည်င်းမင်းနေရာထဲမှာလွန့်ချတယ်ဘာတွေလိုအပ်တယ် ကြောင်တက်ဖို့လိုအပ်တယ်ဟိုဟာလိုအပ်တယ်နောက်ပြီးတော့ဒီဖျားကြောင်ပေးဖို့လိုအပ်တယ်ဆိုအလူရှင်တွေကရောက်ချလာတယ်ကျွန်တော်တို့စီမှာဘေးရဘေးရလဲတော့မသိဘူးပေါ့နော်ပထမဆုံးဖျားကြောင်တက်ဖို့ပေးဖို့မိခပေးဖို့အဲ့ရှင်ရန်ဖို့ပေးဖို့ဆိုတော့အလူရှင်တွေကရောက်ချလာတော့တလားစားတလားစားနဲ့ကျွန်တော်ကလက်ပတ်နိုင်လာခဲ့တယ်အဲ့လိုလက်ပတ်နိုင်လာခဲ့ပြီးတော့ဒီဟိုနေလို့ရသေးလဲရောက်တော့ကျွန mili pinya ma bo. Ba bai sai chana ro ga di apin ne ko sai wi jan ngwe ne phaya chang ye apho ko yo chin na bo so lo. Tru twa ga de ge ha ba phit la bo. Chana ro ga na ma le ko chana ma yong chin mu tuk khu de chi de. Phaya chin ku ni ma bae so wi lo. Chana ro ga nyin nyin nyaw ne apin ne sai ja de. Chana ro apin ne ko yo ne adhi ga lo chin maung lo ba lo. Ja de ngwe ne chana ro ga pe sat ja ro be ni ne ma ko dollar san ne chi de ngwe ya away alan way kwa lo ne. Da re ko di Tennessee Dynasty sa dana bai chung ye bishop lo chung ga sat dai sat dai ဒီအောက်စိတ်ဖျားချောင်းကိုဥဆောင်နေတဲ့ဘုန်းတော်ကြီးဖာသာမိုက်ကယ်စပယ်လောနဲ့ကျွန်တော်တို့နေ့ရောက်အကြောင်းပေါ့ကျွန်တော်နေ့ရောက်ကနေအတူတူဒီဖျားချောင်းကိုအောင်မြင်အောင်စူးစမ်းရတော့မယ်ဒီဒီမှာဒုက္ခတွေကိုကုညီဆောက်ရှောက်ရတော့မယ်ဆိုတော့ကျွန်တော်နေ့ရောက်ကစတင်ပြီးတော့ကြိုးစားရတယ်တန်နိုင်တဲ့နေ့လည်းနဲ့တစ်ဖွဲ့စီတစ်ခုတစ်ခုဟိုနေ community တစ်ခုတစ်ခုတွားပြီးတော့ပြန်လာရတယ်ကျွန်တော်တို့အချက်ခဲတွေအကူအညီတောင်းပေးရတယ်သင်ပြပေးရတယ်အင်္ဂလိပ်တွေကလည်းကျွန်တော်တို့မြန်မာပြည်သားရောက်လာတော့မြန်မာပြည်သားရဲ့ဘယ်လိုတွေလဲလူစုတွေလားဘာညာစုပြီးတော့အများကြီးပေါ့ဟိုနေ့တချို့ကလည်းမကြိုက်ကြဘူးတချို့ကလည်းလက်မခံချင်တဲ့သဘောတွေရှိကြတယ်ပေါ့ဒါပေမဲ့ကျွန်တော်တို့ကဖြည်းဖြည်းဖြည်းနဲ့ကျွန်တော်တို့မြင်လာတဲ့ခါကျတော့ကျွန်တော်တို့နှစ
Okay, so oh, di koyewinu niyamaro to luzato biyo to yaide luchanro tiya poli. So ro timeleve di zalanga di tenesima koyewinu nire mu ma diga ute biyo yaide kajaro koyewinu now di kayin community ya durio di zalanema pawin jadila.
To the chigaro, dionin, general mu ma yaide, piano ma yaide, at the chunia lady when in a baba, jang. Chokano Baru Chuk and Piana Lee, Nineba Baba Shi. So General Kobe Zaito, General Piazza Machine, Tennessee Machine, the community alluvive, Kenyan community alluvive, Koyate, General Jaro, Behani Vido, Nika, General Balokele, but local and Nika, Tita Vido, Akuni Pia, Tashawa.
Okay, Upalalo, Jaja, Elima, Tennessee Majidale.
Tennessee Maro through Unalo Javi Jaichet Hoga.
So, who Koyawino, the Kayan community are Durio, Dizalanema, Pawan Miro, Teo Sounds, Roho, Palo, Paimurima, Pawan Teo Sound Jarale.
Uriga, Uma, the Kukulo Messon, General, a two letter Loare, a two piece and a roga, the Saipio came out, Saipio, Jararo, Piano, Tearo, Zoni Gadima, General, Luate, Kachi, Kuji, Town of Kama, General, Kuran, Tuavido, Truye, Luate, Penafilo, Shabuyararo. ကျန်တာတက်လာတဲ့ခါကျရင်ပလိတ်ယူနေပြဿနာတက်ကြတယ်ခလေးမိဘတွေကိုပလိတ်ကဖမ်းနေဖာတော့ချင်းချင်းမှုကပတူကြတဲ့ခါကျတော့အဲ့ဒီခန်းထဲမှာကျွန်တော်တို့ကသူတို့ကိုယ်တိုင်ဝင်ပြီးတော့တုံးဆောင်တုံးဆောင်လာတယ်နောက်ပြီးတော့ကျွန်တော်သားကိုယ်တိုင်ကိုနိုင်ကလည်းဖာသာမိုက်ကယ်ရဲ့ခလေးရဲ့တန်ငယ်ချင်းအနေနဲ့ပူတွဲပြီးတော့အထူးတုံးဆောင်နေရမှာတုံးဆောင်ဖြစ်ခဲ့တယ်အထူးဖြစ်ကတော့အား ဖြစ်ရှင်းရတဲ့ကိစ္စတွေကိုလည်းထည့်ရိုက်ထားတယ်ဆိုတော့ဥမာဘလို့အကြောင်းနေလေပြန်နေနေလောက်ရှင်းပြပါလားဥမာကျွန်တော်တို့ရောက်လာတော့အဲတခန်းလေးပေါ့ငါးနှစ်၆နှစ်သားကလေးလေးကသူရဲ့အကိုစက်တနစ်စက်သုံးနှစ်စက်လေးနှစ်ပေါင်းသင်းနေတဲ့အတူတူဓမ္မပီလို့ပေါ့တူတူပုံနှံကိုပန်းချင်းမှာအဲ့လိုမျိုးတူတူပုံနှံကစားကြတဲ့ခါကျတော့အကြီးတွေက တင်းနေတုံးလေးငါ၆ခွန်၈ကိုတစ်စေကြီးပြီးတော့ပုံရတော့ပုံရတော့ကလေးကနေနေငါနေကလေးလေးအရွယ်ဆိုတော့သူကမပုံတော့တက်ဘူးလေညီကိုတွေအကိုတွေကပုံရခါကျတော့ညီကိုတွေပြောက်နေတယ်သူ့ရှောင်ပြေးနေဆိုပြီးတော့ငိုတာပေါ့ကိုတော်ညာလဲကလေးတွေကမြင်နေရတယ်တွေ့နေရတာပေါ့နော်သူအကိုတွေကပုံနေတဲ့ခါကျတော့အာပလိတ်ကယောက်ချရတယ်ဖတ်ကုန်ဒီကလေးကမိဘဟိုနေတယောက်ဖြစ်စွန့်နေတာဆိုပြီးတော့ဒီကလေးကခန်းလိုက်ရ นี่เรื่องเล็กสารเลี้ยวหรอเล็กอยู่ทุนปีนั่นเองนะพี่ส่อถ้างานนี่พามาอีกน่ามาส่อพามาอีกปีนั่นโคลาเรคขาจ้ารอคลีก้าที่นั่นเปียกเทส่งนี่เด็กค่ะเอาเทนดูมีสิ่งเด็ดด้วยนี่บารุข้ามือเราทำในชาลัยเด็กคลีว่าเต็มเอ๋บ้านยาส่อที่จีมามาแค่เคอร์ยินสัญญาเราบ่ดีลแคมิลเลปาร์เฮียเราบ่กูยังวันนี้ดีใจนะสิปีนี้ยาดูเรนเนอร์ดีสักก้าเปล่าดีเอาเอาเมลเมลูมีอะไรทาร์วาเลยบ่ดีสักก้าเอาเมลูก้าโอ้เพ็ปเปอร์ก้าต ကြီးမားဆုံးတော့ဟိုနေဘာသာရေးမဂ္ဂဇင်းမှာအဖွဲ့မှာလေရှစ်လမှန်ကြရင်တို့ကဟိုနေမဂ္ဂဇင်းရဲ့မျက်နှာပုံမှာနေမိမယ်ဒါပြင်ကျွန်တော်တို့ကလေဟိုနေတချို့တော့စာရေးဆရာတွေကလေကျွန်တော်တို့ဒီမှာလာရောက်ပြီးတော့ကိုယ်တိုင်ပြူပြီးတော့စာအုပ်တွေဟိုမဂ္ဂဇင်းတွေထုတ်ပြခဲ့ကြတယ်ပြီးရင်ဒီအရာကအင်တာနက်မှာကိုဟိုနေဟိုတူရရာကုန်းရာကောင်းတဲ့အရာဖြစ်တဲ့အတွက်တရားနဲ့တရားတစ် ကျွန်တော်တို့ကတော့ဟိုအောင်မြင်အတိုင်းတာတစ်ခုထိအောင်မြင်မယ်လို့တော့ကျွန်တော်တို့ယုံကြည်တယ်အတိုင်းတာတစ်ခုထိကဘာကြီးကလည်းမြင်နိုင်ကြမယ်လို့ကျွန်တော်တို့ယုံကြည်တယ်
ကွန်ဒင်းဆက်ထားတဲ့တုဒ္ဒဆုံးမဲ့အမေရိကန်တခွင်စီစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။ဗီဒီယိုကနေခုလိုထုတ်လွှင့်နေတဲ့ညပိုင်း9:00နာရီနေ့စနေနေ့အထိတနင်္ဂနွေစီစဉ်ကိုတော့ည9:00နာရီစီစဉ်ပြီးပြီးချင်းညစနေနေ့မှာပြန်လည်ထုတ်လွှင့်ပေးနေပါရှင့်။ဗီဒီယိုမြန်မာပိုင်းစီစဉ်ကထုတ်လွှင့်တဲ့အစီအစဉ်တွေကိုအင်တာနက်ဆိုင်မျက်နှာမှာစာတမ်းနဲ့တကွာလည်းဖတ်ရှုနိုင်ပ
။အင်္ဂ Inga Joboma Susan Di Labu Dwe, Natana Sema Sutene, Jobo Toa Genema, Mondu Me Lien, UAV Drone in the New Goba, Tepin Pile Putre, Nasaga Pinsene Babi, Tepi Lame, Mondu Me, MHS Lukore, Inga Joboto, the Hanging Li Jango, Digabama, Jobia Pinaba.
ငါကြောပေါ်မှာအခုလှစ်တင်ထားတဲ့ဆူဇန်လီလာရဲ့ဆက်ရုပ်ရင်းကလေးတွေဟာစမ်းပြီးတွားနေရတဲ့အတွက်ပိုပြီးအဆင်ပြေအောင်နာဆာကစီစဉ်နေတယ်လို့နာဆာသိပ္ပံပညာရှင်ဒေါက်တာပရိသတ်တင်ကပြောပါတယ်။လွန်ခဲ့တဲ့9နှစ်လောက်ကအင်ကာဂျိုဘောကို လို့အတဲ့တိပ်ပတ်အချက်လက်ကိုမရနိုင်ဘူးဖြစ်နေ။ဒါကြောင့်ဆက်ရုပ်ကလေးတိပ်ပတ်အချက်လက်စုဆောင်ဖို့အတွက်ကိုစပြီးတော့လှိမ့်ပြီးတော့မမောင်းခင်မှာလေထဲမှာပြန်ပြီးကင်းထောက်တဲ့လေမြန်လေးတစ်ခုလွတ်လိုက်လို့ရှိလို့ရှိရင်ပိုကောင်းမယ်ဆိုတဲ့အစီအစဉ်ရှိခဲ့ပါတယ်။အဲ့ဒါ1996ခဲ့ကနာဆာကနေပြီးတော့ဒီကင်းထောက်လေမြန်လေးတွေကိုပြန်ဖို့အတွက်အစီအစဉ်ရောဒီဇိုင်းရောအမျိုးမျိုး ုပ်ထားလဲဆိုတော့ NASA နေပြီးတော့ MHS Mars Scouting Helicopter ပေါ့နော် MSH ဆိုတဲ့ဟာကိုတွဲပြီးတင်ဖို့အတွက်ဒီ NASA Jet Propulsion Laboratory ဆိုတဲ့နေတော့အာဂါတာသိပ္ပံဌာနကိုရနေပြီးတော့ကြိုးစားနေပါတယ
် NASA ရဲ့ Jet Propulsion Lab ကသုတေသနပညာရှင်တဦးဖြစ်တဲ့မတ်မီမီအောင်က2015မှာသူတို့ရဲ့သုတေသနအဖွဲ့ကနေတင်သွင်းတဲ့2020လွတ်တယ်မဲ့ Rover ရင်မှာထည့်ပေးလိုက်မဲ့ MHS မောင်းသူမဲ့ drone ရဲ့အကြောင်းကိုအခုလိုရှင်းပြပါတယ
် It's going to scout ahead of a planetary surface rover to provide high resolution aerial images. Okay, so the thought is for a high resolution camera to complementary to a rover, you know, be able to fly far ahead of the rover.
အင်္ဂါကြိုမျက်နှာပြင်မှာသွားနိုင်တဲ့ Rover ရင်ကလေးလေ့လာဖို့အထွက်ခင်မှာမောင်းသူမဲ့ drone ရင်ကသူ့မှာတက်ထားတဲ့ကင်မရာနဲ့ကောင်းကင်ဓာတ်ပုံတွေရိုက်ပို့ပြီးကြိုတင်ပြီးတော့စူးစမ်းပေးမှာပါမောင်းသူမဲ့ drone ရဟတ်ရင်ကကြိုပြန်တန်းပြီးပို့ပေးတဲ့ပုံတွေကို Rover မှာရှိတဲ့ဆက်ကစစ်ဆေးပြီးတော့သိပ္ပံအချက်လက်တွေရယူဖို့ဘယ်နေရာကိုဘယ်အချိန်မှာဘာသုတေသနအတွက်သွားတင်နေဘယ်နေရာကိုတော့မသွားတင်ဘူးဆိုတာကိုစုံပြတ်နိုင်မှာဖြစ်ပါတယ်အခုလိုသိပ္ပံဆိုင်ရာလေ့လာရေးအတွက်ရောစူးစမ်းစစ်ဆေးမှုတွေအတွက်ပါအကောင်းဆုံးဖြစ်အောင်လုပ်ပေးနိုင်မှာပ
ါဒီ drone ရဟတ်ရင်ကိုစမ်းတက်နေတာအခုအောင်မြင်နေပါပြီလို့ဒေါက်တာပရိသတ်စင်ကပြောပါတယ
် Mars helicopter ဖနက်ထည့်တဲ့ဘူးအရွယ်လောက်ပဲရှိပြီးတော့သူက2ပေါင်လောက်ပဲလေးတယ်ဒါပေမဲ့သူ့ရဲ့ပန်ကာအတောင်ရဲ့ရက်ကဘလောက်လဲဆိုလို့ရှိရင်4ပေလောက်ကိုရှိပါတယ်အကြီးဆုံးလုံနိုင်တဲ့အရွယ်ကဖနက်ထည့်တဲ့ဘူးတာလောက်ရှိပြီးတော့တနည်းကို3မိနစ်လောက်ပဲပြန်တန်းချိန်ရှိတယ်။ဒီနေ့ကိုမိုင်ဝက်တာတာခရီးလောက်ပဲရောက်နိုင်နဲ့ဒီဟဲလီကော်ပတာလေးကိုသူတို့အခုဒီဇိုင်းလုပ်ပြီးတော့ဆင်ပြီးတော့စမ်းနေတာအောင်မြင်နေပါပြီ
။အင်ကာဂျူရဲ့ဝင်းကျင်အခြေအနေဟာကဘာမြေနဲ့တိတ်ကိုကွာခြားတဲ့အတွက်အခု drone ဟဲလီကော်ပတာကိုတိဆောက်ရတာဟာအခက်ခဲတွေနဲ့ရင်ဆိုင်ခဲ့ရတယ်လို့ပြောပါတယ်
။အင်ကာဂျူရဲ့ရေမြေရာသီဥတုအခြေအနေကအစလုံးဝကဘာနဲ့မတူပါဘူး။အင်္ဂါဂျိုရဲ့မြေမျက်နှာပြင်ရေပူကအပူချိန်ကအနှုတ်83ဒီဂရီစင်တီဂရိတ်ရေခဲအောက်မှာနော်အဲ့လောက်အေးပြီးတဲ့အခါကျတော့ကမ္ဘာဆွဲအားရဲ့၃ပုံ၃ပုံနဲ့ရှိပါတယ်အဲ့တော့ကမ္ဘာဆွဲအား၃ပုံ၃ပုံဆိုတော့ကမ္ဘာပေါ်မှာလူတစ်ယောက်ကဖျက်မြပေါင်နေရ120လောက်လေးတယ်ဆိုပါစို့အင်္ဂါဂျိုပေါ်မှာသူက45ပေါင်ပဲရှိတယ်အဲ့တော့ဆွဲအားနည်းတဲ့အတွက်အချိန်နည်းနည်းနဲ့အလွယ်တကူထိုးတက်ပြတ်နိုင်တယ်ပေါ့နော်အဲ့လိုထင်ခဲ့တယ်တကယ်တမ်းသွားတိုင်ကြည့်တဲ့အခါကျတော့ကဘာလီတူအစ100ဆိုလို့ရှိရင်အင်္ဂါဂျိုကဓာတ်တမ8ဆိုတော့100ဂိုင်လုံးတော့မရှိဘူးအဲ့တော့ဟဲလီကော်ပတာတို့လေမြန်တို့ဆိုတာကလေရှိမှသူကလေကိုစန့်ကျင်ပြီးတော့ဆွဲတင်ပြီးပြန်ရတာပေါ့နော်အဲ့တော့ဒီလောက်တောင်လေမရှိတဲ့လေတူနဲ့တဲ့ဟဲလီကော်ပတာနဲ့ဒီဇိုင်းလုပ်ရတာခက်ပါတယ်ဒီဟဲလီကော်ပတာကို2020မှာ Mars 2020 Robot ကားစက်ရုပ်ကလေးနဲ့သိပ္ပံအချက်လက်တွေကိုပို့ပြီးတော့မြန်မြန်ဆန်ဆန်တိုင်းနိုင်အောင်ဆင်လိုက်တာဖြစ်ပါတယ်လုံးကလေးစနှစ်လောက်ကလွတ်ခဲ့တဲ့ကားလေးနှင်းရှိပါသေးတယ်အဲ့ဒီဒဇင်းကဆိုလို့ရှိရင်တဲတဲ့နှစ်ပြီးတော့ဖုတ်လေတက်ပြီးလုံးဝတုံလို့မရတော့ဘူးနောက်ဒဇင်း curiosity နဲ့လုံနေပါတယ်အဲ့တော့အဲ့ဒါမျိုးမဖြစ်အောင်လို့ တဲရှိသလားကြောက်ရှိသလားဆိုတဲ့ဟာကိုဒီဟဲလီကော်ပတာလေးကအရင်သွားကြည့်နိုင်တယ်။ Curiosity ကအခုဒီဆတ်စုတုံးပဲတိတ်ပန့်အချက်လက်တွေပြဿနာအဝေးမသွားနိုင်။တောင်ဆန်းဆန်းမြောက်ဆန်းဆန်းနဲ့သွားတာလေ။အဲ့တော့ဒီကင်းတောက်လေမြန်လေးရှိတယ်ဆိုလို့ရှိရင် तू က scouting အရင်လုပ်နေမှာပေါ့နော်။လိုက်ကြည့်လိုက်ကြည့်ပဲဒီနေရာမှာကြောက်ရှိတယ်ဒီနေရာမှာကြောက်တုံးရှိတယ်ဒီကြောက်တုံးကြီးအပြင်စိတ်ဝင်စားဖို့ကောင်းတယ်ဒါကိုလေ့လာမလားဆိုချက်ချင်းဆုံးဖြတ်ပြီးလို့ရှိရင် target direction ပေးလိုက်လို့ရတယ်။ဆိုတော့ဟိုတိတ်ပန့်အချက်လက်တွေစုဆောင်းဖို့အရန်ညံသွားလိမ့်မယ်ပေါ့နော်စိတ်ဝင်စားဖို့ကောင်းတာပဲအင်္ဂါဂျူပေါ်မှာ GPS မရှိတဲ့အတွက်သူ့ရဲ့ကိုပိုင်မြေပုံစနစ်ကိုသူတို့ထွင်ထားတယ်အဲ့စနစ်အတိုင်းဒီကင်းတောက်ဟဲလီကော်ပတာလေးကသွားတရင်ပြန်ပို့တရက်ကိုမိုင်ဝက်လောက်ပဲအပြေးလွှားသားတိုင်းပြီးတော့ပြန်လာပြီးတရင်အချက်လက်စုပြီးနောက်နေ့ကျလို့ရှိရင်ဒီကားကိုဘယ်နေရာကိုဘလို့မောင်းပြီးတော့ဘလို့တိတ်ပန့်အချက်လက်တွေစုနိုင်မလဲဆိုတဲ့ဟာကိုရှာဖွေနိုင်တော့မှာဖြစ်ပါတယ်
အဲ့ဒီ2020ကဆက်ရုပ်ကားတွေမှာဘာတွေပါလဲပြောပြပေးပါ
ဟို2020ကားလေးကအင်္ဂါဂျိုရဲ့ရေမြေရာသီဥတုဓာတုပေဒရုပ်တဘောလေဖြီအားဆိုထိုင်းစာလေတူထဲမှာဘလို့အမှုန်နေရှိတယ်လဲလေတူကဘလောက်အထိလေတိုက်ခတ်နေတယ်လဲဘူမိပေဒအချက်လက်တွေကိုချက်ချင်းလက်တွေ့အဲ့ဒီပုံမှာစမ်းနိုင်တဲ့ဆက်တွေအများကြီးပါသွားမယ်ပြီးတော့ရောင်စင်တန်းဆက်တွေစပက်ထရောမီတာတွေအများကြီးပါသွားမှာအဲ့တော့အခု curiosity လောက်တဲ့ဟာတဲ့ပို့ပြီးတော့အစင်းမြင့်တဲ့တိတ်ပန်အချက်အလက်တွေကိုအချိန်တူတူအတွင်းမှာအများကြီးရှာလို့ရမယ်အဲ့
တော့2030မှာလူလွတ်ဖို့ပေါ့နော
်အာ2030ကအစောဆုံးပေါ့နော်လူလွတ်ဖို့ကတော့
ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်တွေပဲဒီသတင်းပတ်အတွက်တိတ်ပန်နဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြဖို့နော်
တို့ကိမျိုးသက်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြကြတာဖြစ်ပါတယ်။ VOA ကနေထုတ်လွှင့်နေတဲ့စီးရီးတွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ VOA ကိုတိတိကျကျတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။ VOA ကနေတောက်ကြနေညပိုင်းစီးရီးတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရမြန်မာနိုင်ငံကသတင်းချင်းချုပ်ကိုမခင်ပြည်ထွေးကကြေညာပေးပါမယ်ရှင်။
ရုပ်ကနေဖိရှားခံရတဲ့ပြည်တော်စုစုံစမ်းစစ်ဆေးရေးဘူရို FBI ညွှန်ကြားရေးမှူး James Comey နဲ့သမ္မတ Trump ဒီနေ့အစောပိုင်းတော့ကနှစ်ကိုယ်ကြားတွေ့ဆုံစကားပြောခဲ့တာနဲ့ပတ်သက်ပြီးတော့လှုပ်ဝက်မှတ်တမ်းတွေရှိခဲ့တဲ့ဆိုတဲ့ပုံစံမျိုးသမ္မတ Donald Trump ကပြောဆိုလိုက်ပါတယ်James Comey နဲ့သူ့ရဲ့ဆွေးနွေးပြောဆိုမှုတွေကို Comey ကအသံမဖန်ထားခဲ့ဘူးပြီးတော့သူ့ရဲ့ပြောဆိုမှုတွေကိုသတင်းမီဒီယာတွေကိုဖောက်ချတာမျိုးမဟုတ်ဘူးလို့သူမျှော်လင့်တဲ့အကြောင်းချင်းချောက်တဲ့လေတံမျိုးနဲ့ဒီကနေ့မနေ့အစောပိုင်းတော့ကဒီသူ့ရဲ့တွေ့ကြလူမှုကွန်ရက်ပေါ့အစာမျက်နှာပေါ်မှာ Trump ကရေးသားထားတာပါ2016ခုနှစ်သမ္မတရွေးကောက်ပွဲမှာရုရှားတို့ကအင်တာနက်ကနေဝင်ပြီးတော့နှောက်ယှက်ခဲ့တယ်။ဒါရုရှားဆွေးနွေးတဲ့ Trump ရွေးကောက်ပွဲမဲဆွယ်ရေးအဖွဲ့ချာမှာပူပေါင်းဆောင်ရွက်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲမှုတွေနဲ့ပတ်သက်ပြီးတော့ဥဆောင်ဆုံဆန်းနေတဲ့ Mr. Comey ကိုသမ္မတ Trump ကအင်္ဂါနေ့တုန်းကပဲယာရုကထုတ်ပြန်လိုက်တာပါရှင်။အာဖဂန်နစ္စတန်နိုင်ငံဆိုင်ရာစစ်ဖက်ရေးရာမူဝါဒနဲ့ပတ်သက်ပြီးတော့ဘာမှပြောင်းလဲဆုံးဖြတ်ထားတာမရှိသေးဘူးလို့အင်္ဂလိပ်ပြောင်းဝင်ရာရှောင်းစပိုက်ဇာကဒီသတင်းပတ်တွင်ပြောဆိုလိုက်ပါတယ်။ဒါပြင်မူဝါဒရေးရာအကောင့်ထဲပေါ်ရေးဆွဲနေချိန်မှာသတင်းထောက်တွေအနေနဲ့အလောတကြီးမေးမြန်းတာမျိုးမလုပ်ဖို့သူကတိုက်တွန်းသွားပါတယ်။ဒီအာဖဂန်နစ္စတန်နိုင်ငံကအမေရိကန်စစ်ဖက်နဲ့နိုင်ငံတကာတပ်ဖွဲ့များဆိုင်ရာအကြီးအကဲကရှေ့မတိုးနောက်ဆုတ်တာချင်းတွေကိုရှောင်လွှဲဖို့နောက်ထပ်ထောင်ထဲချီတဲ့တပ်ဖွဲ့ဝင်တွေလိုအပ်နေတယ်လို့လည်းလွန်ခဲ့တဲ့3လလောက်ခန့်ကပြောဆိုထားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံအကြားဗန်လုံငန်းကဆလို့အမေသားတင်ဖို့ရောက်ချမှုထိပါဝင်တဲ့ဒီကုန်သွယ်ရေးသဘောတူညီချက်တရက်လက်မှတ်ရေးထိုးနိုင်ခဲ့တဲ့အကြောင်းကိုတော့အမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကကြာတာပြီးနေတုန်းကကြေညာပါတယ်။တဟာဒီနှစ်နိုင်ငံအကြားနှစ်နိုင်ငံကုန်သွယ်ရေးသမိုင်းမှာအကြီးမားဆုံးအောင်မြင်မှုပဲဖြစ်ပါတယ်လို့အမေရိကန်ကုန်သွယ်ရေးဝန်ကြီး Wilbur Ross ကပြောပါတယ်။အခုသဘောတူညီချက်ဟာဆိုရင်ဒီပြီးခဲ့တဲ့ April 6ရက်နေ့ကအမေရိကန်သမ္မတ Donald Trump နဲ့တရုတ်သမ္မတ Xi Jinping တို့ Florida ပြည်နယ်မှာတွေ့ဆုံခဲ့မှုရဲ့တုံကရခဲ့တဲ့သဘောတူညီချက်ရဲ့ရလဒ်တစ်စီးတစ်ပိုင်းဖြစ်ပါရဲ့ရှင်။ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းမှာတော့ Islamic Party တခုကအဖွဲ့ဝင်တွေလိုက်ပါလာတဲ့ရင်တောက်ကိုအသေးခံဗိုလ်ခွဲသူကတိုက်ခတ်တာကြောင့်လူ25ယောက်တမန်နဲ့သေဆုံးသွားပါရဲ့ရှင်
။တင်းတင်းကျပ်ကိုမခင်ပြည်ထွေးကကြေညာပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လွှင့်မှုကတော့ကိုရန်နန်ဖြစ်ပြီးတော့ Engineer ကတော့ Curtis Finan ဖြစ်ပါတယ်။ဒီမှာအီတန်စင်ပါရှင်။ View American တာမနက်ဖတ်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိ line တိုမီတာ2440 4850အပြင် line meter 190တွေကနေလည်းဖိနာရှင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုထူးဘဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.